Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်2022ခုနှစ်စက်တင်ဘာလ1ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32 58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ရုပ်သံကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမစုမုံကတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညဖက်သတင်းတွေကိုတော့ကိုကျော်ကျော်သိန်းနဲ့ကျမနင်္ဂလာတို့တင်ပြတော့မှာ။အာဖဂန်နစ္စတန်မှာအုပ်ချုပ်နေတဲ့တာလီဘန်ရဲ့အတွဲ IS အစိုးရအုပ်စုကခေါင်းငယ်စရာဖြစ်လာနိုင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အနေနဲ့သူ့ရည်ရွယ်ချက်တိုင်းပေါ့မြောက်အောင်မြင်အောင်လှုပ်ဆောင်နိုင်မယ်လို့မျိုးလင်းကြောင်းမလေးရှားနိုင်ငံခြားရေးဝန်ကြီးသစ်ကပြောပါတယ်။ဥရုယာတိကြောင့်ဖြစ်တဲ့ဘေးရန်တွေဟာ1980ပြည့်နှစ်တွေကထက်ကမ္ဘာပေါ်မှာ၄ဆကနေ၅ဆအထိကျောက်နေပြီးတော့ထိခိုက်ပျက်စီးမှုက9ဆကျော်ပိုများတယ်လို့ကုလအစိုးရသစ္စာသစ်တစ်ခုမှဖော်ပြထားပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူဗုဒ္ဓဘူးညအတွက်တင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းပေးပို့ချက်တွေမှာတော့မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းလိုက်တာ9လတင်းတင်းပြည်လာတဲ့အချိန်အထိပြည်သူလူထုကဆေးရနာရှင်စန့်ကျင်ရေးဆက်ပြီးဆန္ဒပြနေပါတယ်။ကလေးမျိုးဘက်မှာတော့စစ်ကောင်စီတပ်ဘက်ကလက်နက်အပြည့်အစုံနဲ့တပ်ထဲကဒီအယောက်20လောက်ထွက်ပြေးတဲ့အတွက်စစ်တပ်ကနေပြီးတော့ရှာဖွေနေပါတယ်
။ဒါမနဲ့မှာသူတို့စီတာနဲ့ထောက်ကြကြမှာသူတို့ကားနဲ့လားနေရှင်းနေဖို့ကားနဲ့လားခြောက်လိုက်ချိန်မှာအယောက်20ကလက်နက်နဲ့တပွားဒီအနောက်ဘက်ကိုဆက်ပြေးသွားတယ်ပေါ့နော်။ဒီရဲ့ခါမှာဒီစစ်တော်စီကနေမှာဒါလူရင်အောင်ရဟ
ဒီသတင်းနောက်ပိုင်းမှာပြေဆုံးနာဆင်ရပါမယ်ရှင်။နောက်မကွေးတိုင်းဒေသကြီးကင်းမရွာမှာတော့ဒီစစ်ဘေးဒုက္ခသည်တွေအတွက်ရိခါတွေကိုစစ်တပ်ကနေမိရှို့ဖျက်ဆီးပစ်တယ်လို့ဒေသခံတွေဘက်ကဆွဆဲပြောဆိုလိုက်ပါတယ်။အာရှဒေသဆိုင်ရာတရုတ်အထူးတမန်ရဲ့မြန်မာနိုင်ငံဆိုင်ရာခီးစဉ်အကြောင်းသုံးသက်ချက်တွေကိုလည်းနာဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာပါ။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးကြပါအောင်ရှင်။
အနောက်နိုင်ငံကစစ်ဖက်တပ်ဖွဲ့ဝင်တွေရုတ်သိမ်းသွားပြီးတဲ့နောက်အာဖဂန်နစ္စတန်နိုင်ငံကိုအုပ်ချုပ်နေတဲ့တာလီဘန်တို့ကအစ္စလာမစ်အစွန်းရောက် IS တပ်ဖွဲ့တွေကိုအနိုင်ယူနိုင်မယ်ဆိုတာယုံကြည်တယ်လို့တာလီဘန်တပ်မိုးတွေကပြောပါတယ်။အောက်ကလောက်ကောင်မိုင်းလောက်ကအမေရိကန်တပ်ဖွဲ့ဝင်73ဦးနဲ့အာဖဂန်ပြည်သူ190ထက်မနည်းတေဆုံးခဲ့ရတဲ့ကဘူးလေစိတ်အသေးခံပုံခွဲတိုက်ခိုက်မှုကိုသူတို့လက်ချက်အဖြစ် IS တို့ကပြောထားတာပါ။တာလီဘန်တွေနဲ့ IS ကိုရစန်တို့ကြားကဘူးမြို့အနောက်ပိုင်းမှာကြီးခဲ့တဲ့တပ်ကထိတ်တိုက်တွေ့ခဲ့ကြပါသေးတယ်။အနောက်နိုင်ငံကတပ်ဖွဲ့တွေအာဖဂန်ကနေထွက်ခွာသွားအောင်လုပ်နိုင်ခဲ့တယ်လို့ပဲပြန်ဖက် IS တပ်ဖွဲ့တွေကိုချိန်မုံနိုင်မယ်လို့တာလီဘန်တပ်မှုတစ်ယောက်ကသတင်းထောက်တွေကိုပြောပါတယ် ISK လို့လည်းသိကြတဲ့ IS အစွန်းရောက်တပ်ဖွဲ့တွေနဲ့တာလီဘန်တို့ကြားထိတ်တိုက်တွေ့မှုပြင်းထန်လာနိုင်တယ်လို့ကျွမ်းကျင်သူတို့ကခန့်မှန်းနေပါတယ်အမေရိကန်တပ်ဖွဲ့ထွက်ခွာမသွားခင်အချိန်ကတော့အာဖဂန်သမ္မတဟောင်းအရှပ်ဂန်နီလက်ထက်မှာအချင်းချထားခဲ့တဲ့ IS အကြီးတန်းတပ်မှုတစ်ယောက်ကိုရော IS အကြီးအကဲဟောင်းမော်လဝီအီယာအိုဟတ်ကိုပါတာလီဘန်တို့ကပစ်တက်ခဲ့တာပါဒီတပ်ဖြတ်မှုကို The Wall Street Journal သတင်းစာကြီးကပထမဆုံးဖော်ပြခဲ့တာပါ IS အကြမ်းဖက်အဖွဲ့ဟာအာဖဂန်ကိုလက်ရှိအုပ်ချုပ်နေတဲ့တာလီဘန်တို့အတွက်အတော်ဆိုးရင်ရမယ့်ခေါင်းငယ်စရာကိစ္စဖြစ်လာနိုင်တယ်လို့လည်းကြွမ်းကျင်သူတွေကသုံးသပ်နေပါတယ
် COVID တတိယလိုင်းနဲ့ရင်ဆိုင်နေရဆဲဖြစ်တဲ့မြန်မာနိုင်ငံတဝန်းပြီးခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 39,462 ခုကိုစစ်ဆေးခဲ့တာမှာရောဂါပိုးတွေ့သူ 3,358 ယောက်ရှိပြီးသေဆုံးသူ101ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနကည8နာရီမှာသတင်းထုတ်ပြန်ပါတယ်ကျမ၏ပညာရှင်တွေနဲ့ပရိုက်တာကူညီပေးနေသူတွေကတော့အမှန်တကယ်ကူးစက်သေးဆုံးလုံးဟာတရားဝင်ထုတ်ပြန်တာတည်းပိုများနိုင်တယ်လို့ခန့်မှန်းကြပါတယ်စစ်ကောင်စီရဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုထဲမှာတော့ဩဂုတ20ရက်နေ့ကဓာတ်ခွဲစစ်ဆေးချက်အဖြစ်တွေအရမျိုးရိုးဗီဇာကွဲ COVID-19 Delta မျိုးစစ်ကူးစက်ခံထားရသူ15ဦးတွေ့ခဲ့လို့ဖော်ပြထားပါတယ်မြန်မာနိုင်ငံ COVID တတိယလိုင်းမှာကူးစက်သေဆုံးသူအရေအတွက်ပိုများရတာဟာ Delta မျိုးစစ်ကူးစက်တာကြောင့်ဖြစ်တယ်လို့အများကနားလည်ထားကြပေမဲ့စစ်ကောင်စီဘက်ကတော့အခုမှသာဒေါ်လာကူးစက်ခံရသူတွေတွေ့တယ်ဆိုပြီးတရားဝင်သတင်းထုတ်ပြန်တာပါ။ရောဂါကူးစက်မှုကိုကာကွယ်ဖို့ကိုဗစ်ကာကွယ်ဆေးထိုးတာကအကောင်းဆုံးနည်းလမ်းဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကအကြံပြုထားကြပြီးဘယ်ကာကွယ်ဆေးပဲရရထိုးကြဖို့လဲအများပြည်သူကိုတိုက်တွန်းထားပါတယ်။အသက်အရွယ်ကြီးရင်သူတွေကိုစစ်ကောင်စီကျန်းမာရေးဌာနကတရုတ်ထုတ်ဆိုင်နိုဖမ်ကိုဗစ်ကာကွယ်ဆေးထိုးပေးနေတယ်လို့ပုဂ္ဂလိကပိုင်းကလည်းအခကျေးငွေနဲ့ထိုးပေးတာတွေစီးပွားရေးလုပ်ငန်းတွေကသူတို့ဝန်ထမ်းတွေကိုထိုးပေးတာတွေလည်းရှိနေပါတယ်။
ထိုင်းနိုင်ငံမကောက်မြို့တော်မှာဈေးဝယ်ကုန်နိုင်ကြီးတွေစာတင်ကြောင်းတွေနဲ့စားတော့ဆိုင်တွေဒီကနေ့ပဲပြန်ဖွဲ့ပါရယ်။ဒါကြောင့်လဲကာယောဂါဆိုင်ရာတင်းကျပ်တဲ့ကန့်သတ်ချက်တွေ၃လနီးပါးချမှတ်ထားရကအခုတော့အခြေအနေတွေပုံမှန်လိုပြန်ဖြစ်လာပါရယ်။
คิดว่าน่าจะดีขึ้นนะคะประกันฉีดวัคซีนน่ะมันเริ่มจะทั่วถึงค่ะแล้วก็คนก็ระมัดระวัง
လူအတော်များများကကွယ်စီထိုးနေကြတဲ့အတွက်အခြေအနေတွေကောင်းလာပြီလို့ထင်ပါတယ်။ကာယောဂဘေးကိုလည်းလူတွေပိုးပြီးတော့တတိထားလာကြပါပြီလို့ဈေးဝယ်လာသူဦးကပြောသွားတာပါ။ပုတ်ကူးဆက်နိုင်ခြင်းများတဲ့ပြည်နယ်29ခုကအလပြင်ဆိုင်တွေ၊စပင်ညက်ဆိုင်တွေနဲ့အနိုင်ခန်းတွေအပြင်အာကစားကွင်းတွေကိုပါပြန်ဖွင့်လိုက်ပါတယ်။ COVID-19 ကာယောဂကကွယ်ထိန်းချုပ်ရေးအဖွဲ့ကဩဂုတ်လ29ရက်နေ့ကထုတ်ပြန်လိုက်တဲ့ကြေညာချက်အရစားတောက်ဆိုင်တွေမှာလည်းလူအခန့်အသတ်နဲ့ဝင်ရောက်စားသုံးခွင့်ပြုလိုက်ပါတယ်။စီပွားရေးလုပ်ငန်းရှင်တွေအနေနဲ့ကလည်းသူတို့ဝန်ထမ်းတွေကိုကကွယ်စီအပြည့်ထိုးပေးဖို့နဲ့ပုံမှန်ပိုးစစ်တာတွေလုပ်ဖို့တိုက်တွန်းထားပါတယ်။ပိုးမရှိကြောင်ဆေးစစ်ချက်ပြနိုင်သူတွေဒါမှမဟုတ်ကကွယ်စီထိုးပြီးကြောင်သက်တေပြနိုင်သူတွေကိုပဲဆိုင်ဝင်ခွင့်ပြုဖို့လည်းအကြံပေးထားပါတယ်။ကာယောဂါကြောင့်ထိခိုက်နေရတဲ့နိုင်ငံစီပွားရေးကိုအနည်းကင်းစွာပြန်ဆောင်နိုင်ဖို့ကန့်သတ်ချက်တွေဖြေလျှော့ပေးတာပြင်ဆင်ပြောင်းလဲတာမျိုးလုပ်ဖို့လိုတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။COVID-19 ကာယောဂါတက်နဲ့အဆိုးဆုံးကျုံနေရတဲ့ထိုင်နေကမှာကကွယ်ဆေးတွေကိုပါအချိန်မြင့်ထိုးနှံပေးနေပေမဲ့လို့ပြည်သူ66တန်းကျော်တဲ့က17ရာခိုင်နှုန်းကိုပဲကကွယ်ဆေးအပြည့်ထိုးပေးရပါသေးတယ်
။ဒီကနေ့နိုင်ငံကရူညာဒုက္ခသည်တွေနေရပြန်ပူရေးကိစ္စရှေ့တိုးဆောင်ရွက်နိုင်အောင်မြန်မာနိုင်ငံကိုဖိအားပေးဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမှာမင်းကြီးုံအကြီးအကဲကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးဒေါက်တာအဗ်ဒူမိုမန်ကတိုက်တွန်းခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဌာနကပြောပါတယ်။အာရှပစိဖိတ်ဒေသတွင်းအခြေအနေတွေကိုသုံးသပ်ဆွေးနွေးတဲ့လေးရကြာညီလာခံတက်ရောက်ရင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရောက်နေတဲ့ဝန်ကြီးဒေါက်တာမိုမန်ဟာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမှမင်းကြီးယုံညွန်ကြားရေးမှူးချုပ်ဖိလစ်ပိုဂရန်ဒီနဲ့ညီလာခံအပြင်ဘက်တည်ထံတွေ့ဆုံချိန်မှာရိုဟင်ဂျာဒုက္ခသည်အရေးဆွေးနွေးပြောဆိုခဲ့တာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဌာနကြေညာချက်မှာဖော်ပြထားပါတယ်။မဟာမင်းကြီးဂရန်ဒီနဲ့တွေ့ဆုံခဲ့တဲ့အစည်းအဝေးကြောင်းတည်ထံကြေညာချက်ထုတ်ပြန်တာမဟုတ်လို့ဆွေးနွေးမှုအသေးစိတ်ကိုလည်းဖော်ပြမထားပါဘူး။ရညာသုံးလုံးကိုလက်မခံတဲ့မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီတွေပေးနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအထူးသဖြင့်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ခါစီနာကိုကုလသမဂ္ဂမဟာမင်းကြီးုံအကြီးအကဲကကျေးဇူးတင်တဲ့အကြောင်းပြောဆိုခဲ့တယ်လို့တော့ဖော်ပြထားပါတယ်။လွန်ခဲ့တဲ့၄နှစ်ကရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့နေမီရှင်းလင်းမှုတွေအတွင်းရညာဒုက္ခသည်တိမ့်နဲ့ချီပြီးအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြပြီးတော့ဒါဟာလူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တယ်လို့ကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကပြောဆိုထားပါတယ်။ဒီဖြစ်ပျက်အတွက်လူမျိုးတုံးတက်ပြတ်မှုဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကလည်းမြန်မာနိုင်ငံကိုနိုင်ငံတကာတရားရုံး ICJ မှာတရားစွဲဆိုထားပါတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.31 kHz 6383ည5.32 kHz 6303ည5.58kilohertz 585တို့ဖြင့်စနေတင်းတွေမှာ5လက်မီတာ190 kilohertz 1505ကနေပြီးထုတ်လွှင့်ပေးပါရရှင
် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အနေနဲ့သူရဲ့ရည်ရွယ်ချက်အတိုင်းပေါ့မြောက်အောင်မြင်အောင်လှုပ်ဆောင်နိုင်မယ်လို့မျှော်လင့်ကြောင်းမလေးရှားနိုင်ငံခြားရေးဝန်ကြီးတစ်ကပြောပါတယ်ရာထူးတာဝန်ယူပြီးတော့ပထမဆုံးလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမလေးရှားနိုင်ငံခြားရေးဝန်ကြီးဒူတက်စီရီဆာဖူဒင်အဗ်ဒူလာကအဲ့ဒီလိုပြောဆိုသွားတာပါမြန်မာနိုင်ငံမှာငြိမ်းချမ်းမှုရရှိရေးပြပောင်းဆောင်ပါဝင်တဲ့တွေ့ဆုံဆွေးနွေးမှုတွေဖြစ်လာနိုင်မယ်လို့မျှော်လင့်ပါတယ်လို့လည်းပြောပါတယ်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရွေးချယ်ခံရရဲ့ကိစ္စမှာမလေးရှားနိုင်ငံကအရေးပါတဲ့အခမ်းအနားကနေပါဝင်တယ်လို့လည်းဝန်ကြီးအဗ်ဒူလာကပြောပါတယ်နိုင်ငံခြားရေးဝန်ကြီးဟောင်းရဲ့လုပ်ငန်းတာဝန်တွေကိုဆက်ပြီးတော့အကောင့်ထဲဖော်တဲ့အနေနဲ့အာဆီယံအထူးကိုယ်စားလှယ်နဲ့တက်နိုင်လျများအစောဆုံးတွေ့ဆုံပြီးတော့အပေါင်းလက္ခဏာဆောင်တဲ့ရလဒ်တွေထွက်လာအောင်ကူညီသွားမယ်လို့လည်းပြောပါရယ်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာအရေးဝိုင်းဝန်းဖြေရှင်းပေးနိုင်ဖို့အာဆီယံအသင်းကြီးကဧပြီလနောက်ပိုင်းမှာအစည်းအဝေးလုပ်ပြီးတော့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကိုမြန်မာအပါဝင်အဖွဲ့ဝင်ဆက်နိုင်ငံရှိတဲ့အာဆီယံအသင်းကြီးကဘရူနိုင်းနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးအရဝန်ယူဆော့ဖ်ကိုအထူးကိုယ်စားလှယ်အဖြစ်ဩဂုတ်လမှာရွေးချယ်ခဲ့ပါရယ်မစ္စတာယူဆော့ဖ်အနေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးအပ်ရင်းနဲ့မြန်မာနိုင်ငံတွင်အကြမ်းဖက်မှုရပ်တန့်ရေးဆောင်ရွက်မှာဖြစ်တယ်လို့စစ်ကောင်စီနဲ့အတိုက်ခံတွေကြားတွေ့ဆုံဆွေးနွေးအောင်ကြိုးပမ်းရမှာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းအာဆီယံအထူးကိုယ်စားလှယ်မစ္စတာယူဆော့ဖ်အနေနဲ့မြန်မာနိုင်ငံရဲ့ခုချိန်နှစ်တွားရောက်ခွင့်မရသေးပါဘူး
။အိန္ဒိယနိုင်ငံမှာ COVID-19 ရောဂါကူးစက်မှုဟာလွန်ခဲ့တဲ့လအနည်းငယ်တွင်ကျဆင်းလာခဲ့တာကြောင့်နိုင်ငံမြောက်ပိုင်းဒေသတချို့မှာဒီကနေ့ကျောင်းတွေပြန်ဖွင့်နေပါပြီ။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကိုထိန်းချုပ်ဖို့အတွက်ကျောင်းတွေ၊ကောလိပ်တွေနဲ့ပညာရေးဆိုင်ရာတခြားသင်ကြားရေးဌာနတွေကိုပိတ်ထားဖို့ပြီးခဲ့တဲ့နှစ်မတ်လမှာအစိုးရကညွှန်ကြားခဲ့ပြီးအွန်လိုင်းကနေသင်ကြားဖို့တွန်းအားပေးခဲ့တာပါ။ဖိလစ်ပိုင်နိုင်ငံမှာကျန်းမာရေးလူသားတွေအဆိုအရအစိုးရရဲ့လူလူရှိမှုနဲ့အကျိုးခံစားခွင့်တွေမရတဲ့ပေါ်ဒီကနေ့ဆန္ဒပြတောင်းဆိုကြပါတယ်။ဖိလစ်ပိုင်နိုင်ငံဟာအာရှတိုက်မှာကိုရိုနာဗိုင်းရပ်စ်ကရောဂါတန်းကိုအရှိအကြာဆုံးခံစားနေရတဲ့နိုင်ငံတစ်ခုဖြစ်ပြီးလူနာတွေကိုပြည်သူဆောင်ရှောက်ဖို့စစ်ရုံတွေရုန်းကန်နေရတာပါ။ ကာကွယ်ရေးဝတ်စုံ PPE တွေဝတ်ဆင်ထားတဲ့ဆန္ဒပြဂျမားရေးလူသားတွေကသူတို့ရတဲ့နဲ့ခန်းစားခုနေပေးဖို့နဲ့ဂျမားရေးဝန်ကြီးဖရန်စစ္စကိုဒိုကျူနှုတ်ထွက်ပေးဖို့တောင်းဆိုတဲ့ဇာတ်ရမ်းတွေခြင်ပြီးဂျမားရေးဌာနပတ်ဝန်းကျင်မှာစုဝေးဆန္ဒပြခဲ့ကြပါတယ်တရုတ်နိုင်ငံမှာဩဂုတ်လ31ရက်နေ့ကကာကွယ်ဆေးအရေးအတွက် 17.6 တန်းလောက်ထိုးပေးခဲ့တာကြောင့်စုစုပေါင်းထိုးပေးပြီးတဲ့ကာကွယ်ဆေးအရေးအတွက် 2.368 ဘီလီယံရှိသွားပြီလို့တရုတ်ဂျမားရေးကော်မရှင်ကဒီကနေ့ထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာပြထားပါတယ်မြောက်ကိုရီးယားကတော့ကုလသမဂ္ဂကဘေးမဲ့တရုတ်ထုတ်ဆိုင်နိုဗက်ကိုဗစ်ကာကွယ်ဆေး3သန်းနီးပါးကိုကိုဗစ် -19 ကူးစက်မှုဒဏ်စိုးစိုးရွားရွားခံနေရတဲ့နိုင်ငံတွေကိုပေးဖို့ပြောတဲ့အကြောင်းကုလသမဂ္ဂကလိမျက်ရမုံငွေအဖွဲ့ UNICEF ကဒီကနေ့ပြောပါတယ
်အမေရိကန်အရှေ့တောင်ဘက်လူဝီဇီယားနာပြည်နယ်မှာဟာရီကိန်းမုန်တိုင်းအိုက်ဒါဝင်တိုက်ခဲ့တာကြောင့်လူပေါင်းသန်းချီလျှက်စင်မိနဲ့တောက်တုံကြီးပြက်လာနေပါတယ်အလဲအပတ်လာသူတွေနဲ့စီကားနေတတ်တဲ့ New Orleans မြို့နဲ့လူဝီဇီယားနာပြည်နယ်တောင်ပိုင်းကိုလျှက်စင်မိအထူးကပို့လို့နေတဲ့လျှက်စစ်တပ်အားလိုင်းရှိကူးစလုံးမုန်တိုင်းဝင်ရောက်ခဲ့တဲ့သတင်းတွေနဲ့မှပျက်စီးသွားတာပါလူဝီဇီယားနာကန်ယိုရန်ကိုအိုက်ဒါမုန်တိုင်းကပြန်အားအဆင့်လေးတနာယီ150မိုင်နှုန်းနဲ့ဝင်တိုက်ခဲ့တာပါ။တာအပြည့်ဝပြန်လို့ပေးနိုင်ဖို့ရက်ပေါင်း30အထိကြာနိုင်တယ်လို့လည်းပြည်내တာဝန်ရှိသူတွေနဲ့စွမ်းအင်ကုမ္ပဏီ Energy ကပြောပါတယ
်။ရာသီဥတုကြောင့်ဖြစ်တဲ့ဘေးရန်တွေဟာ1980ပြည့်နှစ်တွေကထက်ကမ္ဘာပေါ်မှာ4ဆကနေ5ဆအထိကြာရောက်နေပြီးထိခိုက်ပျက်စီးမှုက9ဆကျော်ပိုများတယ်လို့ရာသီဥတုဆိုင်ရာကုလသမဂ္ဂအေဂျင်စီရဲ့အစီအစဉ်သတင်းတစ်ခုမှဖော်ပြထားပါတယ်။ဒါပေမဲ့အဲ့ဒီဘေးရန်တွေကြောင့်သေဆုံးသူကတော့လျော့သွားပါတယ်။1980နဲ့1980ပြည့်နှစ်တွေတုန်းကရာသီဥတုဘေးရန်ကြောင့်ကမ္ဘာတဝန်းမှာနေ့စဉ်ဖြန်းဖြန်းသေဆုံးသူအကြီးအတွက်190ပတ်ဝန်းကျင်ရှိခဲ့ပါတယ်။ဒါပေမဲ့2010ပြည့်နှစ်တွေမှာတော့သေဆုံးသူ40လောက်ပဲရှိတော့တယ်လို့ကမ္ဘာမိုးလေဝသအဖွဲ့ WMO ကဒီကနေ့ထုတ်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့1990အတွင်းကမ္ဘာတဝန်းမှာကြောက်ခဲ့တဲ့ရာသီဥတုဘေးရန်ပေါင်း11,000ကျော်ကိုစမ်းစစ်လေ့လာပြီးတော့ဒီအစီရင်ခံစာကိုပြုစုထားတာပါ။အမေရိကန်မှာအာပြင်းနဲ့အိုင်ဒါဟာရီကိန်းမုန်တိုင်းတိုက်ခိုက်ခဲ့တယ်လို့မိုးကောင်ရေရှားတာကြောင့်တော်မီလောင်လာတွေဒီပိုင်းတည်းဖြစ်နေတာနဲ့အတူတကဘာလို့မှာနေရာဒီကာလသဘောကဘေးရန်တွေကြောက်ခဲ့တဲ့အချိန်မှာပဲဒီအစင်ကစားထွက်လာတာပါဘေးရန်တွေတိုးလာချိန်မှာပဲထိခိုက်သေဆုံးသူအရေအတွက်ကိုရှော့ချနိုင်ခဲ့တာကသတင်းကောင်းပါလို့ WMO အတွင်းမှူးချုပ်ဖက်ဒါရီတာလစ်ကသတင်းစာရှင်းလင်းပွဲတစ်ခုတင်ပြောသွားပါတယ်ဒါပေမဲ့လည်းသတင်းဆိုကတော့စီးပွားရေးအရနေနာဆုံးရှုံးရတာတိတ်ကိုမြင်းမြန်ဆန်ဆန်တိုးလာပြီးတော့အဲ့ဒါကဆက်ဖြစ်နေမဲ့ပုံရှိတာပါပဲလို့လည်း WMO အတွင်းမှူးချုပ်ကပြောပါတယ်ခင်ဗျာ
စက်တင်ဘာလ၁ရက်နေ့ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မာတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ကလေးမျိုးအခြေဆိုင်စစ်တပ်ကစစ်သားအယောက်20လောက်ဟာလက်နက်အပြည့်အစုံနဲ့တပ်ထဲကနေထွက်ပြေးသွားတယ်ဆိုတဲ့သတင်းထွက်ပေါ်နေပြီးတော့သက်ဆိုင်ရာစစ်တပ်ကမျိုးရင်းမျိုးပြင်မှာရှာဖွေနေတဲ့ပုံမျိုးလှုပ်ရှားမှုတွေရှိနေတယ်လို့ဒေသခံ PDF တဦးကပြောပါတယ်။မြင်းကြံမျိုးမှာတော့ရက်ကျေးဥက္ကရာဟောင်းတယောက်ရဲ့အင်ကိုလူတချို့ကဝင်ပစ်တာကြောင့်သားဖြစ်သူသေဆုံးပြီးတော့ညီကတော့မန္တလေးမြို့မှာအရေးပေါ်အခြေအနေနဲ့ရှိနေပါဗျ။ဒီအကြောင်းတွေအပါအဝင်နိုင်ငံတော်ပစ်ခတ်မှုတွေနဲ့ဖမ်းဆီးမှုတွေအကြောင်းရန်ကုန်ကလာတဲ့သတင်းမမျက်သစင်အောင်ပြောပြပေးပါရှင်
။ကလေးမျိုးဒေသစစ်စင်ရေးကိုကဲမှုဌာနကနေပြီးတော့လက်နက်အပြည့်အစုံနဲ့ထွက်ပြေးသွားတယ်ဆိုတဲ့စစ်သားတွေနဲ့ပတ်သက်ပြီးအခြေအနေအတိအကျသိရဖို့စောင့်နေတုံးပဲလို့ကလေးမျိုး PDF တပ်ဖွဲ့ဝင်တဦးက VOA ကိုပြောပါတယ်
။ကျွန်တော်လည်းဒါအတင်ပြည့်နိုင်သေးပါလို့ဆိုတော့တင်ပြည့်နိုင်သေးဆိုတာကကျွန်တော်တို့ဒီ PDF ကိုသူတို့ဒါရောက်မလာနိုင်သေးတဲ့အတွက်ကျွန်တော်တို့တင်ပြည့်နိုင်သေးဘူးဗျ။ဒါပေမဲ့သူတို့အဲ့ဒီမနေ့ကသူတို့ဒါမနေ့မှာသူတို့စီတာနဲ့ထောက်ရင်ကြမှာသူတို့ကားနဲ့လားနေရှင်းနေဖို့ကားနဲ့လားခြောက်ရင်မှာအဲ့ရအရနစကလည်းနဲ့တော့ဒီအနောက်ဘက်ကိုဆက်ပြေးသွားတယ်ပေါ့နော်။ဆက်ပြေးတဲ့အခါမှာဒီစစ်ကောင်စီကနေမှဒါလူရင်အောင်ရဟရင်တော့ဒါတနေကိုလိုက်ရှာတယ်တနေနဲ့လိုက်ရှာတယ်။အဲ့မှာသူတို့ထွက်ပြေးတဲ့အချိန်မှာရွာသားပြောက်ပြန်နေရကူညီနဲ့ဒီ PDF ပြောက်နဲ့အဆက်သူတို့လာချိဆက်တယ်ပေါ့နော်။ကျွန်တော်တို့ဒါအာလက်နဲ့ချပြီးမှကျွန်တော်တို့ဒါအာ PDF ချစ်စီကိုကျွန်တော်တို့ဒါဆက်တယ်ရှင်လဲဆိုမှဗာပြောသွားတယ်အဲ့လိုပြောသွားတယ်။ဒါပေမဲ့ကျွန်တော်စီ PDF ကျွန်တော်တို့ PDF ကစီတော့ဒါကျွန်တော်ရောက်တော့ရောက်မလာသေးဘူးပြခုတိကအစားပိုက်ရတော့ဒါကျွန်တော်လည်းဒါကောလာဟာလားဖြစ်မှာပါဆိုမှကျွန်တော်ထင်ခဲ့တယ်ပေါ့နော်အဲနောက်ပိုင်းမှာတို့ဒီအာတနေ့ကလိုက်ရှာတယ်ညနေလိုက်ရှာနေကြတော့အဲဒီဟာမှာကျွန်တော်ပုံမှန်ခံသွားတယ်ပြီးရပြင်းတို့ဒီတက္ကသအတွင်းထဲမှာရောဒီမြို့ထဲမှာအပြင်တို့ကဒါခြေရှုပ်နေကြတယ်ပေါ့နော်တော်တော်လေးဟာခြေရှုပ်နေကြတာမြို့တွေ့တဲ့ခါကျတော့ဒါဖြစ်နိုင်ချေညားတယ်ပေါ့နော်အဲ့လိုကျွန်တော်တော့ဒါနိုင်ပြားတယ်ပေါ့ကျွန်တော်ကိုယ်တိုင်တော့ကျွန်တော်ဒီ PDF DC ကိုရောက်မလာသေးတဲ့အတွက်ကြောင့်ကျွန်တော်ကဒါလုံးလုံးကြီးဟုတ်တယ်လို့တော့ကျွန်တော်လည်းရေးရမပြောနိုင်သေးဘူးဗျ
။ဒါနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတခုခုထုတ်ပြန်တာတော့မရှိသေးပါဘူး။ မြင်းကျဲမျိုးကချောင်းတောင်ကျေးရွာမှာတော့မနေ့ည၈နာရီခွဲဝန်းကျင်လောက်ကအေယာဝတီသွေးလူရှင်အတင်းဥက္ကဋ္ဌဥက္ကိုနီရဲ့အိမ်ကိုလူတစုကတနက်နေ့လာရောက်ပြီးတော့ပြစ်ခတ်တာကြောင့်ဥက္ကိုနီရဲ့သားဖြစ်သူနဲ့ညီဖြစ်သူတို့ဒဏ်ရာရခဲ့တာမှာသားဖြစ်သူကမြင်းကျဲမျိုးဆေးရုံမှာတည်ဆုံသွားပြီးညီဖြစ်သူကတော့မန္တလေးဆေးရုံမှာအရေးပေါ်အခြေအနေနဲ့ရှိနေပါတယ်။ NLD အစိုးရလက်ထက်ကချောင်းတောင်ကျေးရွာရဲ့ရက်ကြီးဥက္ကဋ္ဌဖြစ်ခဲ့တဲ့ဥက္ကိုနီကိုပုံမှန်905ကနေဝရမ်းထုတ်ခံရတာကြောင့်ထွက်ပြေးတင်းရှောင်နေရကနေရက်ကိုပြန်လာပြီးကိုဗစ်နဲ့ပတ်သက်တဲ့ပရဟိတလုပ်ငန်းတွေပြန်လုပ်ကိုင်နေချိန်မှာအခုလိုဖြစ်သွားတာလို့မြင်းကျန်ဒေသခံတဦးက VOE ကိုပြောပါတယ
်။ဒါနဲ့ဒီနဲ့ဒီဘက်ပိုင်းမှာသူညာလက်မှတ်တယ်ဒီဥက္ကိုနီကတော့ဒီယူတော်နဲ့မှသူကသမစားကမှသမစားနေတော့သူလွတ်သွားတယ်။ဒီညာကမန်းလေးမှလေသူညာမင်းမရေဟိုရေတော့သူကငါငါငါထုတ်တာလေဒီမှာရှင်းပါတယ်ဒီအကြီးတို့ရက်ကအိုတိုရီမူရီ20ကြီးတဲ့တည်းမှာတို့တော့အမှတ်20ရဲ့အမှတ်6ရဲ့အမှတ်14ရဲ့အဲငါငါတွေထုတ်တာပါဗျာထုတ်ရပြီးတော့အဲ့မှာသူတို့တိတ်ကြောင်နေတဲ့အချိန်မှာအခုကိုကြီးကပြန်လာပြီးတော့ဟိုကျွန်တော်တို့ဘာခေါ်မလဲသနာခံလာလားဘယ်လိုအမှုလဲမသိဘူးအဲ့လိုပြင်တာပြီးတော့သူဘရိုင်းရန်မျိုးလုံးကနေပြည်လူရှင်တဲ့လုံငန်းတွေခုအောက်ဂျီဖြစ်တဲ့အောက်ဂျီလိုအောက်ဂျီဖြစ်တဲ့လုံငန်းတွေပြန်လဲပြီးလာလုပ်နေတဲ့အချိန်မှာခုလိုဖြစ်တာပေါ့နော
်နိုင်ငံတော်မှာပြစ်ခတ်မှုတွေဖမ်းဆီးမှုတွေရှိနေပေမဲ့ဆေးရနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကလည်းဒေသတချို့မှာရသလောက်အင်အားနဲ့ဆက်ပြီးတော့ခြိတဲ့ဆန္ဒပြနေစေဖြစ်ပါတယ်မန္တလေးကလေးဒဝဲလောင်းလုံရေးပြူစတဲ့ဒေသတွေမှာဒီကနေ့ဆေးရနာတိမ်မှု9လပြည့်ပြီးတဲ့အထိအဖမ်းဆီးတွေကြားကဆေးရနာရှင်စန့်ကျင်ရေးဆန္ဒပြနေကြစေဖြစ်ပါရဲ့ရှင
်။ဒါကတော့နိုင်ငံတဝန်းကပြစ်ခတ်မှုနဲ့ဖမ်းဆီးမှုတွေအကြောင်းနောက်ဆုံးရသတင်းတွေကိုမမျှသစင်အောင်ကပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်။ဆက်ပြီးတော့ရွာလုံးကျွတ်မိလောင်ခဲ့ရတဲ့မကွေးတိုင်းကင်းမရွာရဲ့နောက်ဆုံးအခြေအနေသတင်းကိုတင်ပြပေးကြပါမယ်။မကွေးတိုင်းဒေသကြီးပေါ့မြို့နယ်ကင်းမကျေးရွာမှာစစ်ဘေးဒုက္ခသည်တွေအတွက်ဆန်နဲ့လူသုံးကုန်ပစ္စည်းတချို့ကိုဒီကနေ့မနက်ပိုင်းမှာစစ်ကောင်စီတပ်ဖက်ကမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံတွေကစွပ်စွဲပြောဆိုထားပါတယ်။ပြီးခဲ့တဲ့ဇွန်လလယ်ပိုင်းတုန်းကလည်းကင်းမကြီးရွာထဲမှာ PDF အဖွဲ့နဲ့စစ်ကောင်စီတို့တိုက်ပွဲဖြစ်ပွားခဲ့ရမှာတရွာလုံးနီးပါးမီးလောင်ခဲ့ပြီးတော့လူသေဆုံးဒဏ်ရာရတာတွေရှိခဲ့ပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
။မကွေးတိုင်းဒေသကြီးအတွင်းကကင်းမကြီးရွာဖုံးတော်ကြီးကျောင်းမှာစစ်ဘေးဒုက္ခသည်တွေအတွက်အလှခံထားတဲ့ဆန်နဲ့လူသုံးကုန်ပစ္စည်းတွေကိုဒီကနေ့မနက်ပိုင်းကစစ်ကောင်စီကမီးရှို့ဖျက်ဆီးသွားတယ်လို့အဲ့ဒီလိုမီးရှို့တာကိုမျက်မြင်တွေ့လိုက်ရတဲ့ကင်းမဒေသခံတူကပြောပါတယ
်ကျွန်တော်တို့ကပေါ့ဒီသူတို့နဲ့တော့အနည်းဆုံးနေရာလေးမှာတော့ဒီသူတို့ကိုလှန့်မြင်နေရတဲ့အခြေအနေမှာတော့ကျွန်တော်တို့ရှိနေတယ်ကြောက်ကျွန်တော်တို့ဒီဖုန်းကြီးကြောင်ကိုလှန့်ကြည့်တဲ့ခါကျတော့ဖုန်းကြီးကြောင်ကိုမီးရှို့နေတယ်ပေါ့ဒါပေမဲ့ဖုန်းကြီးကြောင်ကိုတော့မီးရှို့တော့ဖုန်းကြောင်ကရှိတဲ့လူထားတဲ့ထောက်ပံ့သားရဲ့ပြည်ကြီးတွေကိုအကုန်လုံးကိုမီးတွေရှို့သွားတယ်ပြည်ကြီးတွေလည်းဘာမှမရှိခဲ့တော့ဘူးရပြလည်းမကြမ်းတော့ဘူးပေါ့တော်တော်များများကိုလည်းဖြစ်ပြီးမီးရှို့သွားတယ်ကြောက
်မီးရှို့တာကိုတွေးလိုက်ရတဲ့တခြားကင်းမဒေသခံတို့ကလည်းသူမြင်တွေးလိုက်ရတဲ့အခြေအနေကိုအခုလိုပြောပါတယ
်မီးရှို့တာကဒီဖုန်းကြီးကျောင်းမှာဒီစစ်သွင်းဆောင်တွေအတွက်ထားတဲ့စစ်သွင်းဆောင်တွေအတွက်ထားတဲ့ဟိုမင်းစံလို့အတောဆောင်ပြည်ကြီးတို့မီးရှို့ရတယ်အဲအချိန်လောက်ကရှို့ရလဲဆိုတော့မနက်7နာရီခွဲ9နာရီလောက်ကစရှို့တာကစစ်ကောင်စီတွေပေါ့နော်စစ်ကိုစစ်တပ်ကောင်တွေပေါ့နော်အဲသူတို့ကမီးရှို့ရတယ်မီးရှို့ရပြီးတော့သူတို့ဆိုရင်အဲ့မှာဖုန်းကြီးကျောင်းကဖုန်းကြီးကျောင်းဆိုရပေါ့မှာထားတဲ့အလူငွေဘုံးနဲ့သူတို့ဖောက်ရတယ်အလူငွေဘုံးတွေကရုံးမီးရှို့ရတာပေါ့ပတ်သက်နေရတယ်သူတို့ယူယူရောပေါ့နော်
လက်ရှိမှာတော့စစ်ကောင်စီတပ်တွေကကင်းမကျေးရွာကနေပြန်ထွက်သွားပြီလို့လည်းအဲ့ဒီဒေသခံကပြောပါတယ
်မိရှုပ်ပြီးတော့သူတို့ကပြန်ပြီးတော့အဲ့ဒီကင်းကြောင်းမို့ကင်းကြောင်းတိုင်းသူတို့ပြန်ဆုတ်သွားတယ်ပြန်ဆုတ်သွားပြီးတော့အခုရဟတ်ရင်သတိနဲ့လိုက်ပတ်ပြီးတော့ဝဲလာတယ်ဘယ်လိုပြစ်ချင်နေတော့မသိဘူးအဲသူတို့တက်ဆိုရတာမရှိဘူးခုနကတော့ဝင်ကျုံးပမာဝင်ကျုံးပမာတော့တမောင်းမောင်းကန်နဲ့ပြုတ်တန်နေကြားနေရတယ်လေတက်ပေါ်ဖြစ်တာပဲမဟုတ်ဘူးပြသူတို့မိုင်းတွေပါတယ်ခလုတ်တိုက်ပြီးတော့မှမိုင်းကွဲပြီးတော့မှသူတို့ကအဲ့လိုမျိုးမိုင်းတစ်လုံးကွဲပြီးတော့ပေါ်ရင်ကအဲ့လိုမျိုးရန်တမ်းပြီးပဲဖြစ်တာလေ
အဲ့ဒီဒေသခံရဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကဘာမှထုတ်ပြန်ပြောဆိုတာမျိုးမတွေ့ရသေးပါဘူးပြီးခဲ့တဲ့ဇွန်လအလယ်ပိုင်းလောက်ကလည်းကင်းမကျေးရွာမှာ PDF နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲဖြစ်ပွားခဲ့ပြီးရွာလုံးကျွတ်မီးလောင်ကျွမ်းခဲ့တာကြောင့်ကင်းမဒေသခံတွေဘေးလွတ်ရာကိုထွက်ပြေးခဲ့ရပါတယ်လက်ရှိမှာလည်းဒေသခံတွေဟာနီးစပ်ရာကျေးရွာတွေနဲ့စစ်ဘေးဒုက္ခသည်စခန်းတွေမှာရောက်ရှိနေကြသလိုစားဝတ်နေရေးအကူအညီတွေလည်းလိုအပ်နေတယ်လို့ဒေသခံတွေကပြောပါရယ်မီးလောင်သွားတဲ့ကင်းမကျေးရွာဘက်ကိုနိုင်ငံတကာကြက်ချိန်ဤအဖွဲ့က ဩဂုတ်လအတွင်းလာရောက်လှူဒန်းဖို့ဆွေးနွေးခဲ့ပေမဲ့လည်းကိုဗစ် -19 ရောဂါကြောင့်လှူဒန်းမဲ့အစီအစဉ်ကိုရွှေ့ဆိုင်းရတဲ့သတင်းထွက်ထားပါဗျ။ပေါင်းမြို့နယ်တောင်ပိုင်းကကျေးရွာတွေတဝိုက်မှာလည်းဒေသခံကာကွယ်ရေးတပ် PDF နဲ့စစ်ကောင်စီတပ်တွေအကြားမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားတာရှိသလိုဒေသခံတွေဖမ်းဆီးခံရတာနဲ့စစ်ကောင်စီဘက်ကကျေးရွာတွေအတွင်းဝင်ရောက်ရှာဖွေတာတွေကြောင့်ထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါရယ်ခင်ဗျာ။
ဒါကတော့မကွေးတိုင်းဒေသကြီးပေါ့မြွနယ်ကကင်းမကျေးရွာကနောက်ဆုံးအခြေအနေကိုငြိမ်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အာရှဒေသဆိုင်ရာတရုတ်အထူးတန်တမန်ရဲ့မြန်မာခီးစဉ်ပေါ်မှာသုံးသက်ချက်ကိုပြောပြပေးကြပါမယ်။အာရှဒေသဆိုင်ရာတရုတ်အထူးတန်တမန်ဆွန်ကော်ရှန်ဟာချိုတင်ကြီးညာထားမထားပဲနဲ့မြန်မာနိုင်ငံကိုတရင်တပတ်ကြာလာခဲ့တဲ့ခီးစဉ်ဟာမြန်မာနိုင်ငံရဲ့အကြက်တဲမှာအာဆီယံအဖွဲ့ကိုရှေ့ကနေထားပြီးတော့တွန်းသွားဖို့ကြိုးစားတာဖြစ်နိုင်တယ်ဆိုတဲ့သုံးသက်တာမျိုးရှိပါတယ်။တရုတ်အထူးတန်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကဘာမှတရားဝင်ထုတ်ပြန်တာမျိုးမရှိတာကလည်းထူးခြားတယ်လို့သုံးသပ်ကြပါတယ်။စစ်ကောင်စီအကြီးအကဲနဲ့ပါတွေ့ခဲ့တဲ့အာရှဆိုင်ရာအထူးတန်ဆွန်ကော်ရှန်ဟာပြီးခဲ့တဲ့သတင်းပတ်ခီးစဉ်ကနေဗားရီများမျှော်လင့်နိုင်ပါသလဲ ISP မြမမဟာဖြူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကညွှန်ကြားရေးမှူးဦးအောင်သူငင်းကိုဦးဝင်းမင်းကဆက်သွယ်မေးမြန်းလာမှာတော့ဦးအောင်သူငင်းကသူ့ရဲ့သုံးသပ်ချက်အခုလိုစပြောပါတယ်။
ပထမအဦးဆုံးကတော့တရုတ်နိုင်ငံကမြန်မာနိုင်ငံအစိုးရဆိုပြီးတော့စခေါ်လိုက်တယ်အတိမတ်ပြုတဲ့သဘောမျိုးလည်းဖြစ်သွားတယ်ဒါနဲ့ပတ်သက်လို့လည်းတချို့တွေသုံးသပ်ကြတာရှိပါတယ်ကျွန်တော်အမြင်ကတော့စစ်အစိုးရပေါ့နော်စစ်ကောင်စီကိုဝေဖန်တာပဲလုပ်မယ်မပူးပေါင်းမဆောင်ရွက်ဘူးဆိုလို့ရှိရင်တချို့ကိစ္စတွေကပြောရဆိုတာကက်မဲ့သဘောတော့ဒီနေသားမှာတော့စပြီးတော့အတိမတ်ပြုလိုက်တယ်တစ်ဖက်ကလည်းပြောသင်းဆိုသင်းခဲ့တဲ့စာရီလုတ်သွားမယ်ဆိုတဲ့သဘောမျိုးတွေ့ရတယ
်ဟုတ်ကဲ့အဓိကဘလို့ပြောသင်တာတွေကိုပြောခဲ့တယ်လို့ထင်တယ
်အဓိကအဖြစ်တော့ဒီမြန်မာပြည်အရေးနဲ့ပတ်သက်လို့ပေါ့နော်အမေရိကန်အပါအဝင်နိုင်ငံကပေါ့တရုတ်လည်းပါပါတယ်သူတို့ကအာဆီယံ centrality ဆိုပြီးတော့ဒီအာဆီယံရဲ့ထူးတန်ကိုယ်စားလှယ်ကိုရှေ့ကျင်ပြီးတော့သွားခိုင်းမဲ့သဘောမျိုးဖြစ်နေတယ်ဒီတန်ကိုယ်စားလှယ်ရဲ့နောက်မှာပဲသူတို့ကနေပြီးတော့ backup ပေါ့ဗျာအားဖြည့်ပေးပြီးတော့ဒီကိစ္စတွေကိုအကောင့်ထဲပေါ်ဖို့ပဲသဘောထားတွေ့ရပါတယ်ဆိုတော့အဲ့ဒီအနေထားမှာတော့ August 18ရက်နေ့ကဒီတရုတ်နိုင်ငံဒါရိုက်ဝန်ဝန်ကြီးကနေပြီးတော့ဒီအာဆီယံထူးတန်ကိုတယ်လီဖုန်းခေါ်ပြီးတဲ့အခါကျတော့အချက်၄ချက်တိုက်တွန်းတာတွေ့ရတယ်ဒါလေးကတရုတ်နိုင်ငံရဲ့သဘောထားကိုပြောလို့ရမယ်ကျမလေ
းဟုတ်ကဲ့အခုခီးစဉ်တဲမှာလည်းအလားတူပြောခဲ့နိုင်တဲ့ဒီသဘောထားလေးချက်က
ပထမအဆုံးတစ်ခုကမြန်မာပြည်ကိစ္စမှာလက်တွေ့ကြကြလုပ်ဖို့လိုတယ်ကျိုးကျောင်းစီရောဖြစ်ဖို့လိုတယ်အင်အားစုအလုံးနဲ့တွေ့ဖို့လိုတယ်ဆိုတာကိုပထမပြောပါတယ်နောက်ဒုတိယချက်မှာမြန်မာပြည်မှာအဓိကဦးစားပေးတာကိုဗစ်ရောဂါတိုက်ဖျက်ရေးဖြစ်တဲ့ဒါနဲ့ပတ်သက်လို့ကူသွားမယ်ဆိုတာမျိုးပြောပါတယ်ဆိုတော့ဒါလည်းမှန်တဲ့လို့ယူဆနိုင်ပါတယ်တတိယတစ်ချက်ကတော့မြန်မာပြည်မှာတီးခံစိတ်ရှိရမယ်ပြီးတဲ့အခါကျတော့ commitment လည်းရှိရမယ်ပေါ့ဒေါ်အဲ့ဒါနဲ့တစ်ချက်ထဲမှာပဲငြိမ်းချမ်းရေးကိုဥတီဆောင်ရွက်သွားဖို့လိုတယ်ပေါ့အဲ့တော့ဒီချက်ကတဲ့မြန်မာပြည်သူတွေရဲ့ဆန္ဒအတွက်သာမဟုတ်ဘူးပေါ့နော်နိုင်ငံတကာကဖြစ်စေချင်တဲ့လမ်းကြောင်းလည်းဒီပေါ်မှာမူတည်နေတယ်လို့ပြောကပြောပါတယ်ဒုတိယကကျတော့မြန်မာပြည်ပြည်တွင်းရေးမှာတဲ့ဒီပိုင်းအင်အားစုတွေဝင်ရောက်ဆွတ်ဖက်နေတာတတိကြီးသားပေါ့ဆိုတော့ဒါကတော့တိကျများများပြောတဲ့အားပါပဲ
ဟုတ်ကဲ့အခုလို့ပြောခဲ့တာကြောင့်မြမလက်ရှိအချက်တဲအပေါ်မှာဘယ်လိုသက်ရောက်မှုရှိနိုင်မလဲလို့ထင်လဲ
အခုလက်ရှိအာဆီယံအထူးတန်တမာရဲ့ခရီးစဉ်ကနည်းနည်းဗဟိုကျတယ်လို့ထင်တယ်သူကအဓိကပါရမယ့်ကိစ္စဖြစ်တာပေါ့ဒါပေမဲ့အားနည်းချက်ကလည်းရှိတယ်သူ့ရဲ့တက်တန်းကအာဆီယံအခုလက်ရှိဥက္ကဋ္ဌရဲ့တက်တန်းနဲ့အတူပေါ့ဗျာဒီနှစ်ကုန်ရင်ပြီးသွားပြီနောက်လာမယ့်လူကကမ္ဘောဒီးယားဖြစ်မယ်ပြီးတဲ့အခါအင်ဒိုနီးရှားပေါ့ဆိုတော့ဒီလိုအလှည့်ကျသွားမယ်ဆိုတော့အနေထားမှာအားနည်းပါတယ်ဆိုတော့အဲ့ဒီအနေထားမှာတော့ဘာပဲလုပ်နိုင်မလဲဆိုတော့ယုံကြည်မှုတည်ဆောက်ရေးပေါ့နော်တချို့တကားလေးတွေစဖွင့်တယ်ဆိုတော့အိစအောင်ပဲလုပ်လို့ရမှာ
ဟုတ်ကဲ့အခုခီးစင်ကကြိုတင်မချေညာတာအပြင်ပေါ့နော်စစ်ကောင်စီသတင်းစာတွေမှာလည်းမတွေ့ရဘဲနဲ့အဓိကဆွေးနွေးပွဲ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့တွေ့ဆုံတာမျိုးကြိုးပမ်းတာမျိုးလည်းမတွေ့ခဲ့ရတဲ့အပေါ်မှာရော
တချို့သတင်းတွေတွေ့တော့ဗျာNLD ပါတီကိုမဖြတ်သိမ်းလိုက်ဖို့ဆိုတဲ့ဟာမျိုးတိုက်တွန်းတယ်ဆိုတဲ့သတင်းမျိုးတွေတွေ့ပါတယ်ဒါကမြန်မာပြည်သူလူထုတွေရဲ့သိစေကြိုက်ပေါ့နော်ဒီလူထုတွေကထောက်ခံမှုရှိတယ်ဆိုတာတစ်ဖက်ကလည်းသူအသိမှတ်ပြုထားတဲ့အနေအထားမျိုးဖြစ်တယ်တရုတ်အနေအထားကတော့အခုချိန်မှာတော်တော်လေးကိုသတိကြီးကြီးထားကင်ကြွယ်တယ်လို့တော့ထင်ပါတယ
်ဟုတ်ကဲ့ဒီနေရာမှာမြန်မာစစ်ကောင်စီဘက်ကတုံ့ပြန်နိုင်တဲ့အနေအထားကိုရော
တရုတ်ကဘယ်လိုပြောပြောပေါ့နော်တစ်ဖက်ကလည်းဒီစစ်ကောင်စီကနားထောင်ရဲ့သဘောမျိုးတော့သိမရှိလောက်ဘူးတဲ့သူရဲ့အာဂျန်ဒါနဲ့ပဲသူသွားမယ်လို့ချက်ပါတယ်။တစ်ဖက်မှာကျတော့လေတရုတ်ကမမာပြည်ထဲမှာအကျိုးစီးပွားကိစ္စတွေရှိတာပေါ့။အဲ့ဒါအတွက်ကလည်းတစ်ဖက်ကသူ့ဘာသာသူပြင်သစ်တာကိုတရုတ်ကပြင်တယ်လို့ချက်ပါတယ်။ သူတို့ပြင်တော့ယူနန်ကနေပြီးတော့အခုယထာလိုင်းနဲ့ဇာတိဖောက်ချလာတော့ဒါမျိုးတွေပေါ့နော
်ဟုတ်ကဲ့နောက်တစ်ခုကတရုတ်ကမြန်မာကိုအခုလိုသွားပြီးမယ်စစ်ကောင်စီဘက်ကတော့ထိပ်ပိုင်းကောင်းဆောင်တွေပေါ့နော်တစ်နှစ်သုံးဇက်တိုက်ကိုပဲရုရှားကိုပို့လွှတ်ပြီးတော့ရွှေလန်းငွေလန်းဖောက်နေတဲ့သဘောဖြစ်နေတာအတွက်ရော
အာနာသိမ်းပြီးတဲ့အချိန်မှာစစ်ကောင်စီအတွက်ကအချီးကျန်သွားတယ်ပေါ့နော်တရုတ်နဲ့ရုရှားပဲပြန်ပြီးတော့ဥတီရတဲ့ဂိမ်းမျိုးဖြစ်ပါတယ်တဖက်ကစီရေးအထူးသဖြင့်လက်နက်ကိစ္စမျိုးအားကိုးရလဲပါမယ်စီးပွားရေးလည်းအားကိုးရမျိုးဖြစ်နိုင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဦးအောင်ပြည်နေခင်ဗျာ
ဒါကတော့အာရှဒေသဆိုင်ရာအထူးတန်ရဲ့မကြေညာတဲ့မြန်မာခီးစဉ်အပေါ်မှာဦးအောင်သူငင်းကိုဦးဝင်းမင်းကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကတော့ဒီလောက်ပါပဲဆက်ပြီးတော့ဒီနိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးစီမှာပါအမေရိကန်တပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံတွေကနေစနစ်တကျစီစဉ်ဆုတ်ခွာနိုင်ခဲ့တာမျိုးမရှိတဲ့အပေါ်မှာဝေဖန်မှုတွေပြင်းထန်နေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့အမေရိကန်ရဲ့အရှိအကျဆုံးစစ်ပွဲကိုသူ့ဘလို့အကောင်းဆုံးအဆုံးသတ်နိုင်ခဲ့တဲ့အကြောင်းကာကွယ်ပြောဆိုပြီးတော့မနစ်အင်္ဂါနေ့ကနိုင်ငံကိုမေးခွန်းပြောကြားခဲ့ပါတယ် VOA အင်ဖြူတော်သတင်းတော် Pepsi Wider Kusawara ပေးပို့တဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်
အာဖဂန်နစ္စတန်နိုင်ငံတဲကနေအမေရိကန်တပ်ဖွဲ့တွေမနေ့ကနောက်ဆုံးလေယာဉ်တွေနဲ့အပြည့်သက်ထွက်ခွာအပြီးမှာတော့ကဘူးမျိုးတော်ကလမ်းမတွေပေါ်မှာတာလီဘန်တွေအောင်ပွဲခံခဲ့ကြပါတယ်။အမေရိကန်ရဲ့အရှိအကျဆုံးစစ်ပွဲကြီးအဆုံးသတ်သွားပြီလို့အမေရိကန်သမ္မတကလည်းအင်္ဂါနေ့မှာကြေညာပါတယ
်။ I was not going to extend this forever war.
မပြီးဆုံးနိုင်တဲ့ဒီစစ်ပွဲဆက်ပြီးကြာရှည်အောင်ကျွန်တော်မလုပ်ပါဘူး။မပြီးနိုင်မစီးနိုင်ဆုတ်ခွာတာမျိုးလည်းအဖြစ်မခံပါဘူ
း။အမေရိကန်သမ္မတ၄ယောက်ပြောင်းသွားတဲ့အထိနှစ်ပေါင်း20ကြာခဲ့တဲ့ဒီစစ်ပွဲအဆုံးသတ်ရတဲ့အကြောင်းရင်းကိုလည်းသမ္မတဂျိုးဘိုင်ဒန်ကအခုလိုပြောပါရယ
် Simple decision either follow through on the commitment made by the last administration and leave Afghanistan
ခက်ရှင်းရှင်းဆုံးဖြတ်ရမယ်အခြေအနေပါအရင်ဆိုရလက်ထက်ကဆုံးဖြတ်ခဲ့တဲ့အတိုင်းအာဖဂန်ကနေထွက်ခွာမလားဒါမှမဟုတ်မထွက်ဘဲနောက်ထပ်တပ်ဖွဲ့တွေပေါင်းနဲ့ချီစေလွတ်ပြီးဆက်တိုက်မလားထွက်မလားပူဆူးအောင်လုပ်မလားရွေးချယ်ရတာပါ
အရှေ့လေပိုင်းနဲ့တောင်အာရှဒေသတွေမှာတီးခြားလှုပ်ရှားတဲ့စစ်သွေးကြွားအဖွဲ့ ISIS-K, ISIS Khorasan ကိုရဲလို့လူသိများတဲ့စစ်သွေးကြွားတွေရဲ့ပြီးခဲ့တဲ့သတင်းပတ်ထဲအသေးခံဗုံးခွဲတိုက်ခိုက်မှုကြောင့်အမေရိကန်73ယောက်နဲ့အာဖဂန်150ကျော်တိတ်ဆုံးခဲ့ရတဲ့ဖြစ်ရပ်အပြီးမှာတော့အမေရိကန်တပ်ဖွဲ့တွေထွက်ခွာမှုနဲ့ပတ်သက်ပြီးသမ္မတကိုဝေဖန်တာတွေပိုပြီးများလာပါတယ်။ဒါပေမဲ့သမ္မတဘိုင်ဒန်ရဲ့ဆုံးဖြတ်ချက်မမှားဘူးလို့တုံ့တက်ပြောဆိုသူတချို့လည်းရှိပါတယ
်။ On the longer run, I think the withdrawal will look more like the withdrawal from Vietnam.
ဒီလိုကြည့်ရင်တော့အခုတပ်ဖွဲ့တွေထွက်ခွာသွားတဲ့ပုံစံကတစ်ချိန်လုံးကဗီယက်နမ်ကနေအမေရိကန်တပ်ဖွဲ့တွေဆက်ခွာသွားတာနဲ့တူနိုင်ပေမဲ့ရရှိမှာတော့ဒါဥစားပြီးမှဗျူဟာတွေပြန်လည်ချမှတ်နိုင်ဖို့အမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒကိုပြန်လည်အာရုံထားတည်ဆောက်ပြီးနိုင်ငံတကာမှာတဲ့ပြည်တွင်းမှာစီးပွားရေးပုံခိုင်မာအားကောင်းလာအောင်ညှို့နှံလှုပ်ဆောင်နိုင်မယ်နီလန်ဖြစ်ပါတယ်
အမေရိကန်တပ်ဖွဲ့တွေထွက်ခွာချိန်မှာတာလီဘန်အုပ်စိုးမှုကိုစိုးရိမ်ထိန်းလန့်နေကြသူတွေလေစိတ်ထဲအလုံးရင်းဝင်လာပြီးထွက်ခွာဖို့ကြိုးစားခဲ့ကြတယ်လို့ဗလုံးတုံးကအခြေအနေတွေဖြစ်ခဲ့တာပါဒီပေါ်ဝေဖန်မှုတွေကိုသမ္မတဘိုင်ဒန်ကအခုလိုကာကွယ်ပြောဆိုပါတယ
် No nation has ever done anything like it in all of history
ဘယ်နိုင်ငံမှတမိုင်းမှာအခုလိုလှုပ်ဆောင်နိုင်ခဲ့တာမျိုးမရှိပါဘူးအခုလိုလုတ်ကင်နိုင်စွမ်းဆောင်ရည်နဲ့စိတ်ဆန္ဒမျိုးအမေရိကန်ပြည်တော်စုမှာပဲရှိပါတယ်ဒီကနေ့ကျွန်တော်တို့အောင်အောင်မြင်မြင်အဆုံးသတ်နိုင်ခဲ့ပါပြီအမေရိကန်တပ်ဖွဲ့တွေတန်တမန်တွေထောက်လန်းရေးအရာရှိတွေအားလုံးရဲ့ရဲရင်မှုတတိခွန်အားနဲ့အမကန်းစွမ်းဆောင်ရည်တွေကြောင့်အခုလိုကြီးမားတဲ့အောင်မြင်မှုကြီးရစေခဲ့တာပ
ါလက်ရှိအာဖဂန်နစ္စတန်မှာသူတို့ကအမေရိကန်နိုင်ငံသားတွေပါလို့ပြောထားတဲ့သူပေါင်း200လောက်ကျန်နေသေးပြီးသူတို့ကိုလည်းထွက်ခွာနိုင်အောင်စီစဉ်ဆောင်ရွက်ပေးသွားမယ်လို့အမေရိကန်အစိုးရကကတိပြုပြောထားပါတယ်။တစ်ချိန်တည်းမှာလည်းအမေရိကန်တပ်တွေကိုကူညီပေးခဲ့ကြတဲ့အာဖဂန်တွေထောင်ထဲချီနိုင်ငံထဲမှာဆက်ရှိနေပြီးသူတို့ကိုတာလီဘန်တွေကအန္တရာယ်ပြုမှစိုးရိမ်နေရတာတွေရှိတယ်လို့စောင့်ကြည့်တုံ့တက်သူတွေကပြောပါတယ်။အာဖဂန်စစ်ပွဲဆုံးသက်သွားပြီးတဲ့နောက်အမေရိကန်ပြည်သူတွေရဲ့ဘေးကင်းလုံခြုံရေးအကောင်းဆုံးဆောင်ရွက်သွားဖို့အပါအဝင်နိုင်ငံကျိုးစည်းဝါးနဲ့ထက်တူကြတဲ့နိုင်ငံသားရေးမူဝါဒတွေကိုသာတူချမဲ့ဆောင်ရွက်သွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကကတိပြုပြောဆိုခဲ့ပါတယ်ရှင်
။မက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA အမေရိကန်သံရဲ့ဗုဒ္ဓဘူးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေအတန်လွင့်နေတာနဲ့ရောရုပ်တံကပါတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူလူနဲ့ကျန်းမာရေးမြန်မာရေးသုံးသပ်ချက်နဲ့အားကစားကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလှိုင်းဒိုမီတာ31 kHz 9383ညလှိုင်းဒိုမီတာ32 kHz 9383ညလှိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။ပေါ်တပူးညတိုင်းတင်ဆက်ပေးနေကြဒေါက်တာတန့်စောရဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ဦးကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်နဲ့ကိုရန်နိုင်ရဲ့အားကစားခံရတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ COVID-19 ကပ်ရောဂါကူးစက်ခံရတဲ့ဆိုရင်ဒီကူးစက်ခံရတဲ့လူနာမှာအသားဓာတ်ကတာမန်အချိန်မှာထက်ကိုပိုးပြီးတော့လိုအပ်နေပါတယ်။ဒါကြောင့်အသားဓာတ်စားသုံးမှုနည်းတဲ့မြမလူမျိုးတွေအနေနဲ့ COVID ဖြစ်နေတဲ့အချိန်မှာအသားဓာတ်ကိုပိုးပြီးတော့ဂရုတစိုက်စားသုံးဖို့လိုအပ်ပါတယ်။လူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြထားတာနားဆင်ပါရှင်။
မြန်မာလူမျိုးအများစုနေစဉ်စားသုံးတဲ့အစားအစာမှာအသားဓာတ်ပါဝင်မှုဟာတဏှာလိုအပ်ချက်ထက်နည်းပါးနေတယ်လို့ချန်ကျင်သူတွေကပြောကြပါဗျ။အထူးသဖြင့်အသက်ကြီးတဲ့သူတွေဟာအသားဓာတ်စားသုံးမှုသိသိသာသာယုံနေသွားတာကြောင့်ကိုဗစ်ဖြစ်တဲ့အချိန်မှာခန္ဓာကိုယ်အတွင်းမှာအသားဓာတ်လွန်မင်းနေပါသွားလို့ရှိတယ်လို့အာဟာရဆိုင်ရာအထူးပြုဆရာဝန်တဦးဖြစ်သူဒေါက်တာစုမြတ်စင်ကအခုလိုပြောပါဗျ။
မြန်မာလူမျိုးတွေကစောကြီးကအသားစားနေကြရယ်ပေါ့နော်။ဟိုရင်ကလေးကငယ်ငယ်လေးကပြောရတယ်သူကလူကြီးတွေကဒါဟင်းစားကြီးရင်မကောင်းဘူးပေါ့။ထမင်းများစားပေါ့။ဟင်းစားစောကြီးကနေကြရယ်။နေကြတော့ဟိုဒီလူနာတွေကိုများသွားပြီးအသွေးတွေ baseline ပေါ့နော်။စစ်ကြည့်လိုက်မယ်ဆိုရင်သူတို့ထဲမှာရှိတဲ့အသားဓာတ်ကနည်းနေအောင်တွေ့ရတယ်။အထူးသဖြင့်အသက်60အထက်အပိုးပွားတွေမှာဆိုအသားဓာတ်ကနည်းသွားတယ်ပေါ့။သူကဘာကြောင့်လဲဆိုတော့မတိုင်းခင်စားတာနည်းတာကိုအခုဒီယောဂဖြစ်တဲ့အချိန်မှာမစားနိုင်တော့ပေါင်းပြီးတော့ပေါ့နော်သူကအဲ့လိုအသားဓာတ်တွေနည်းသွားတယ်
။သူတေသနာတွေရလူတယောက်ဟာတစ်နှစ်တာအတွင်းမှာအသားဓာတ်ကို10ချက်သားကနေ15ချက်သားအတွင်းစားသုံးပေးဖို့လိုတယ်လို့သိရပါတယ်။ဖြားနာနေတဲ့အချိန်မှာအသားဓာတ်ကိုတစ်နှစ်တာလိုအပ်ချက်ပမာဏအတွင်းပြည့်မြောက်အောင်ခီးဆိုင်စားသုံးပေးဖို့လိုပြီးစားတော့တဲ့အစားအစာမှာအသားဓာတ်ပါဝင်မှုနည်းပါးနေတဲ့ဆိုရင်ကြက်ဥပဲဟင်းကြုံနဲ့အသားဓာတ်ပါတဲ့ဖြစ်စစ်စာတွေကိုအစားထုတ်ဖြစ်တင်ကျူးပေးဖို့လိုတယ်လို့ဒေါက်တာစီမံစင်ကရှင်းပြပါတယ်
။တစ်နှစ်တာစားတဲ့ပမာဏကိုမိအောင်စားဖို့ဆိုတာသူကပုံမှန်ချိန်မှာခဲရင်တော့ယောဂဖြစ်နေစီမှာပို့ပြီးတော့ခဲရင်ကြရပေါ့နော်။အဲဒီသူရတနာတွေရဆိုရင်တော့ဘယ်လောက်စားဖို့ညွှန်းထားလဲဆိုရင်အဲတစ်နေ့ကိုအသားသုံးပုံ၅ပေါ့နော်။10သားကနေ15ချက်သားလောက်ဒီစားဖို့ပြောထားတယ်ပေါ့နော်။ဒါပေမဲ့လူနာများဆိုတာဒီ10သား15ချက်သားကိုနေကောင်းနေတုန်းကတော့သူကမိအောင်မစားနိုင်ကြဘူးပေါ့။ဒီရောက်ခါကျတော့ဒီပြားပြီဆိုရင်ပို့ပြီးတော့စားဖို့ခတ်သွားတယ်။အဲဒါကြောင့်ဒီလိုအချိန်တွေမှာဆိုရင်အသားဓာတ်ပါတဲ့အာဟာရရည်ဖြည့်စွက်စားစာရည်စားဖို့အတွက်ဆရာဝန်များညွှန်ကြားကြဖြစ်ပါတယ
်။အသားဓာတ်ပြည့်မြောင်ကျုပ်ကိုစားထိုးကြည့်ရတဲ့အခါမှာလည်းကိုဗစ်ဖြစ်နေတဲ့အချိန်မှာကျုပ်အနှစ်သက်စားရင်အကာအကွယ်ပို့ပြီးစားပေးဖို့လိုတယ်လို့သိရပါတယ်။ခန္ဓာကိုယ်လေးချိန်ပေါ်မူတည်ပြီးကျုပ်စားသုံးပေးရမယ့်ပမာဏအနည်းငယ်ကွဲပြားမှုရှိနိုင်ပေမယ့်ခမန်းကြီးအဖြစ်တော့တစ်နေ့တာအတွင်းမှာကျုပ်အကာအကွယ်နှလုံးကနေသုံးလုံးအထိစားသုံးပေးတင်တယ်လို့ဒေါက်တာစမြတ်စင်ကပြောပါတယ်
။ကျုပ်ဆိုရင်ကသူကအနှစ်နဲ့အကာမှာဆိုရင်အကာပို့ပြီးတော့ဟိုဒီနေရာမှာအရေးပါတယ်ပေါ့နော်။ကျုပ်အကာမှာဆိုရင်ဒီကိုဗစ်ဖြစ်ပြီဆိုရင်အယ်မြူမင်လို့ခေါ်တဲ့အသွေးအနှင်းအသားဓာတ်တစ်ခုနည်းသွားတတ်တယ်ပေါ့နော်။ကျုပ်အကာမှာပါတဲ့ဒီအသားဓာတ်အားဆိုရင်ဒီအယ်မြူမင်ဓာတ်ကိုဒိုင်းရိုက်တက်စေနိုင်တဲ့ဆိုရင်တက်တည်ရှိရယ်။အဲ့တော့ဒီကိုဗစ်အပြင်းထန်လူနာတွေရောဒီနေကောင်းခါစားလူနာတွေမှာပေါ့နော်ဆရာမတို့ကတော့ဒီကျုပ်အကာကိုတစ်နေ့နှလုံးသုံးလုံးစားခိုင်းလေးရှိရယ်ပေါ့နော်ဒါကလည်းသူ့ရဲ့ခန္ဓာကိုယ် body weight ပေါ့မူတည်ပြောပေါ့နည်းနည်းပိန်နေဆိုရင်နှလုံးစားခိုင်းတယ်နည်းနည်းဝရဲဆိုသုံးလုံးလေးလုံးစားတဲ့ပြည့်သူတို့ရဲ့ဟိုခန္ဓာကိုယ် low fat ပေါ့မူတည်ပြီးစားခိုင်းတယ်ပေါ့နော်အနှစ်ကတော့ဟို cholesterol လည်းများတယ်ပေါ့ဒီလိုဒီလူနာတွေမှာလည်းအနှစ်ကဟိုတစ်နေ့တစ်လုံးလောက်စားတော့လုံလောက်တယ်ပေါ့နော်အဲဒါကြောင့်အကာဝဲပို့ပြီးဦးစားပေးစားပေးတင်တယ်လို့အကြံပြုလေးရှိပါတယ
်လေပွားတတ်တဲ့သူမဟုတ်ဘူးဆိုရင်တော့ပိန်ညိုကိုတရုတ်ပုဂံလုံးတစ်လုံးစားတစ်ချိန်တစ်ချိန်စသည်ဖြင့်တောက်သုံးပေးတင်တယ်လို့ဒေါက်တာစီမြတ်စင်ကပြောပါတယ်
။နောက်တစ်ခုအနေနဲ့ကတော့ပဲဟင်းဂျိုးပဲပေါ့နော်ပဲဟင်းဂျိုးပဲနေလေးစသည်ဖြင့်ဒီပဲရာတော့ဟိုဘိုက်ထဲမှာလေပွားတတ်တဲ့ဒီအခန်းပေါ့နော်ယောဂအခန်းမရှိဘူးဆိုရင်တနေ့ကိုအဲတရုတ်ပုဂံလုံးတစ်လုံးစားတနေ့တစ်ချိန်တစ်ချိန်တောက်ပေးလို့ရပါတယ်
။ COVID ဖြစ်တဲ့အချိန်မှာယောဂပြတ်ထက်မှုကြောင့်ရောယောဂကြောင့်အစာမစားနိုင်တာကြောင့်ရောအကြောင်းအချက်တွေစုပေါင်းပြီးခန္ဓာကိုယ်မှာအသားဓာတ်လိုအပ်ချက်ကြီးမားလာတယ်လို့သိရပါတယ်။ ကိုဗစ်ဖြစ်တဲ့လူနာတိုင်းကိုစစ်ဆေးကြည့်လိုက်မယ်ဆိုရင်အသားဓာတ်နည်းပါးနေလေရှိတာကြောင့်ကိုဗစ်ဖြစ်နေတဲ့အချိန်မှာအသားဓာတ်ကိုလုံလုံလောက်လောက်ရရှိအောင်စားသုံးပေးဖို့လွန်ရေးကြည့်တယ်လို့ဒေါက်တာဆင်မြန်းစင်ကရှင်းပြပါတယ်
။ကိုဗစ်ရောဂါဖြစ်လာပြီဆိုရင်ပေါ့နော်အထူးသဖြင့်ဒီလိုတက်တရလိုက်မှာကိုးဆက်တဲ့ဒီဒေါက်တာမျိုးစားကိုဗစ်ပိုးရပိုးပြီးတော့ပြင်းထန်လာတယ်ပေါ့နော်။ပိုးပြင်းထန်လာတဲ့အများဒီခန္ဓာလူခန္ဓာကိုပေါ့တက်ရောက်နိုင်တဲ့သူတို့ရဲ့ဆိုးတဲ့အချက်တွေကလည်းပိုးပြီးတော့များလာတယ်။ဥပမာအရင်ကိုဗစ်လိုင်းကဆိုရင်လူနာရဲ့တလောက်ထိအဆုတ်ကိုပြင်းထန်စွာထိခိုက်တာမျိုးဖြစ်တဲ့ရခိုင်တော့နည်းတယ်ပေါ့နော်။အခုဆိုရင်ကျတော့တရမှာဒီ20 30ရာခိုင်နှုန်းလောက်ကအဆုတ်ကိုပြင်းထန်တဲ့ဒီထိခိုက်တာမျိုး ICU ကဲပေါ့နော်အထူးချက်မှတ်ကူးသားမှုလိုအပ်တာမျိုးအထိဖြစ်လာတာကိုတွေ့ရတယ်ပေါ့နော်ယောဂပြင်းထန်လာတာနဲ့အများဒီခန္ဓာကိုယ်ကနေပြီးတော့လိုအပ်တဲ့အင်အားဓာတ်တွေအသားဓာတ်တွေကပို့ပြီးတော့များပြားလာတယ်ဒါပေမဲ့တစ်ဖက်ကကြည့်ရောယောဂရဲ့ဒီပြင်းထန်မှုကြောင့်လူနာရီကောက်ကောက်မစားနိုင်ပေါ့နော်ပြေးဝအောင်မစားနိုင်ကြဘူးအဲဒီအများသောအားဖြင့်အသက်ကြီးတဲ့လူနာရီမှာဆိုရင်10ယောက်မှ10ယောက်လောက်ကဒီယောဂဖြစ်တဲ့ဒီနှစ်ပတ်ဆယ်ရက်အတွင်းမှာတော်တော်မစားနိုင်ကြတာကိုတွေ့ရတယ်ပေါ့နော်ဒီခါကျတော့အသားဓာတ်ဆုံးရှုံးမှုကလည်းဒီတတိယလိုင်းမှာဖြစ်တဲ့ကြုံရတဲ့လူနိုင်မှာပုံများတာကိုတွေ့ရတယ်ပေါ့နော်အဲ့ဒါကြောင့်ဒီအသားဓာတ်ဟာ COVID-19 ရောဂါမှာသူကဟိုစစ်ကြည့်လိုက်မယ်ဆိုရင်အများနဲ့နည်းနေတဲ့ဘက်ကိုရောက်နေတာတွေ့ရတယ်ပေါ့နော်အဲအခါကျတော့အသားဓာတ်လုံလုံလောက်လောက်စားဖို့အတွက်ဒီ COVID-19 ရောဂါမှာရေကြီးရလို့ပြောချင်ပါတယ
် COVID ဖြစ်တဲ့အချိန်မှာအသားဓာတ်လိုအပ်မှုဟာတာမန်အချိန်မှာထက်ပိုပြီးများတာကြောင့်အသားဓာတ်စားသုံးမှုနည်းတဲ့မြန်မာလူမျိုးတွေအနေနဲ့ COVID ဖြစ်တဲ့အချိန်မှာအသားဓာတ်ကိုပိုပြီးကူးဆိုင်ဖြစ်တင်ပေးဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်ကတော့ပါ
မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်ကြုံနေရတဲ့အချိန်မှာကိုဗစ် -19 ကူးစက်ခံရတဲ့ဆိုရင်အသားဓာတ်စားသုံးမှုနည်းတဲ့မြန်မာလူမျိုးတွေအနေနဲ့ကိုဗစ်ဖြစ်နေတဲ့အချိန်မှာအသားဓာတ်ကိုပို့ပြီးတော့ဂရုတစိုက်စားသုံးကြပါလို့ဒေါက်တာတန့်စောကလူလူနဲ့ကျန်းမာရေးအစီအစဉ်မှာပညာပေးတင်ပြခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့ကိုရန်နိုင်ရဲ့အားကစားခံတာကိုတင်ဆက်ပေးဖို့ရှိပါတယ်။အခုဆက်ပြီးတော့ဦးကျော်စန်းသားရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါတယ်။အာဏာသိမ်းစစ်ကောင်စီကနေခန့်လိုက်တဲ့ရွေးကောက်ပွဲကော်မရှင် UEC ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ကိုဖျက်သိမ်းတဲ့မသိစဉ်းစားမယ်လို့ဆိုထားပါတယ်။ဒီလိုလှုပ်လာလိုက်မယ်ဆိုတာကလည်းကြိုတင်ခံမှန်းလို့သိရှိနိုင်ခဲ့တဲ့ကိစ္စလို့ဆိုရမှာပါ။တကယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုရွေးကောက်ပွဲကော်မရှင်ဘက်ကတကယ်ဖျက်သိမ်းလာတယ်ဆိုရင်မြန်မာနိုင်ငံရဲ့အခင်အကျင်းကဘလို့များဖြစ်သွားနိုင်ပါသလဲ။မြန်မာနိုင်ငံရဲ့သုံးသပ်သူဒေါက်တာတင်မောင်တန်းနဲ့ဥကြုံဆန်သားတို့ဆွေးနွေးသုံးသပ်ထားတာနားဆင်ပါရှင
်။ကျောက်တင်မောင်တန်းခင်ဗျာမြန်မာနိုင်ငံမှာစစ်ကောင်စီကမြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုဖျက်သိမ်းဖို့စဉ်းစားနေတယ်ဆိုတာကြိုးစားပြောလာပါပြီ။တကယ်တော့ဖျက်သိမ်းမယ်ဆိုလိုက်တာကကြိုတင်ပြီးတော့သိရှိနိုင်တဲ့ကိစ္စပါ။အောက်ရတော့မဟုတ်ဘူးထင်ပါတယ်စကတဲ့က။သို့တော်လည်းပဲအခုသူတို့ကြိုပြီးတော့သိတိုးဆန်းတဲ့သဘောမျိုးပြောလာတော့ဒါတကယ်ပဲဖျက်သိမ်းလိမ့်မယ်လို့ထင်တာဆရာ
။ဖျက်သိမ်းနိုင်ပါလေ။အဲဘာကြောင့်လဲဆိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနိုင်ငံရေးလုပ်နေတဲ့တပ်မတော်အတွက်အဓိကအခန္ဓာဖြစ်လို့ဖြတ်သိမ်းတဲ့အခက်အခဲတွေအများကြီးကြုံရမယ်အဲတပ်မတော်ထဲမှာရောပြည်ပမှာရောနိုင်ငံတကာမှာရောအခက်အခဲတွေကြုံရမယ်ဒါပေမဲ့ခုသွားနေတဲ့ပုံစံကတော့ဖြတ်သိမ်းမဲ့ပုံစံပါပဲကုလသမဂ္ဂအထွေထွေတွင်းမှုရုပ်ရဲ့အခုကိုယ်စားခရစ်တင်ကလည်းအဲ့ဒီလိုဖြတ်သိမ်းတယ်ထင်တယ်လို့အစိုးရတရားကြောထားပြီးပါပြီ
။ဟုတ်ကဲ့ဒါပေမဲ့အခက်အခဲတွေကြုံရမယ်ဆိုတဲ့နေရာမှာဆရာပြောသလိုပြည်တွင်းပြည်ပအများကြီးကန့်ကွက်ဆန့်ကျင်မှုတွေကြုံလာလိမ့်မယ်ဆိုတက်တွင်းမှာရောကန့်ကွက်ဆန့်ကျင်မှုတွေဖြစ်လာနိုင်ပါမှာဆရာ။အဲ့ဒါမျှော်လင့်ရင်တော့မျှော်လင့်ချက်ထားလို့ရမယ်ဟုတ်ပါ။
တက်တွင်းမှာအခြေနှက်တဲ့လူတွေရှိပါတယ်။ဒါကကြီးသူတရားလုံးကိုဆန့်ကျင်ပြီးလုပ်ရတဲ့ကိစ္စဖြစ်ပါတယ်။ကျွန်တော်တို့602015ရွေးကောက်ပွဲမဲပေးခဲ့ပုံတွေကိုကြည့်လို့ရှိရင်မဲပေးသူတွေရဲ့60ကနေ80ခိုင်နှုန်းကျင်းပေါ့နော် NLG ကိုမဲပေးခဲ့ပြီး23-25ရာခိုင်နှုန်းလောက်ကအကြခိုင်ခွန်ပြိုးရေးကိုမဲပေးခဲ့တယ်15ရာခိုင်နှုန်းလောက်ကတော့တိုင်းနာပါတီတွေနဲ့တခြားပါတီတွေကိုမဲပေးခဲ့တာတွေ့ရပါတယ်အဲ့တော့ဒီမိုကရေစီလိုလားကြတဲ့လက်ရှိမှာဆိုလို့ရှိရင်60နဲ့ပဲတွက်လို့ရှိရင်60အပေါင်း15တွက်ရင်85ရာခိုင်နှုန်းလောက်၄ယောက်မှ၃ယောက်လောက်ကတက်လို့ဖုံးမိုးတော့မလို့လားပါဘူး။ဒါကလည်းအောက်ခြေမှာဆောင်ရနေကြတဲ့အဲပုံချုပ်တွေပုံမှုတွေအဲပုံကြီးတွေတော့တက်လို့သားတွေပုံတော့လည်းအဲတိကြပါတယ်။အဲဒီတော့တက်ပြင်းမှာဒီတိုင်းဆက်သွားလို့တိုင်းကြီးကမကောင်းနိုင်ဘူးဆိုတဲ့တိုင်းကြီးကိုချစ်တဲ့လူတွေလည်းအများကြီးရှိပါတယ်။ပုံကံလားမပုံကံဘူးဆိုတော့နောက်ကိစ္စတစ်ခုပါ
။ကျွန်တော်သိချင်တာကအဲ့မှာဒီဆန့်ကျင်မှုတွေကြောင့်အခု NLD ကိုချက်သိမ်းမယ်ဆိုတော့သူတို့ရဲ့ ဥတီချက်ကပြန်ပြီးတော့ရုပ်သိမ်းသွားနိုင်တဲ့အထီရောရှိနိုင်ပါမလားခင်ဗျာ
။ဒါကသူဆုံးဖြတ်အောင်ပါပေါ့နော်။အရင်တော့ဟုတ်ချုပ်ရေးပေါ့ဘုရုံမကြီးအဲသန်းရွှေလက်ထက်ကတော့ NLD ကိုမဖြတ်သိမ်းမဲနဲ့အတူသွားဖို့ဆိုတဲ့ရွေချက်နဲ့ဆောင်ရွက်ခဲ့ကြတယ်။အခုဖြတ်သိမ်းမဲဆိုလို့ရှိရင်ပုံပြီးဆိုးွားတဲ့အကျိုးဆက်တွေရလာနိုင်တယ်။အခုကိုပြည်ရင်းစစ်ရဲ့အနေထားဟာဆိုပုံပြီးဆိုးသွားတယ်ဒီလိုညဉ့်ညံ့ရေးအလားအလားအရန်နေသွားတယ်နိုင်ငံကဆက်ဆံရေးထိုးပြီးကြာသွားတယ်
တိုင်းပြည်အခြေအနေကတော့အများကြီးထိုးပြီးကြာဆင်းသွားတယ်မှန်တယ်ဆိုတော့ဒီ NLD ကိုဖျက်သိမ်းပြီးရင်တော့သူတို့အနာဆက်လက်တည်နေရေးအနာခိုင်မာရေးအတွက်ကောအကြီးမားတဲ့အထောက်အကူဖြစ်သွားနိုင်မယ်လို့သူတို့တက်မြတ်တွက်နေကြလ
ားမပြည်သူလူထုပေါ်မှာအခြေခံတဲ့အနာတည်နေရေးကတော့သူမရတော့သူကတင်းနဲ့တဲ့အကျန်းဖက်မှုပေါ်မှာအခြေခံတဲ့အနာတည်နေရေးကိုပဲသွားနေရအဲ့တော့ NLD ကိုဖြတ်သိမ်းနေဆိုတာကလည်းလူထုသဘောတရားနဲ့အုပ်ချုပ်တဲ့စနစ်ကိုသွားတာမဟုတ်ဘူးနော်တင်နဲ့အာနာနဲ့အကျန်းဖက်မှုနဲ့အဲ့ဒီပုံမှာအခြေပြုတဲ့အုပ်ချုပ်ရေးကိုပဲဆက်သွားတာအာနာရှင်စနစ်ကိုပဲဆက်သွားတာဖြစ်တယ်ပေါ့ဒါအပြင်သူကဦးသိန်းစိန်လက်ထက်မှာဖွင့်ခဲ့တဲ့အဖွင့်ကိုတော့ရှင်းဖြတ်ပြစ်လိုက်တယ်ဘာကြောင့်လဲအဖွင့်ကိစ္စဒီမှာအဓိကအတိုက်ခံပါတီအခုရှိဖို့ဒါအရေးကြီးပါတယ်အယောင်ဆောင်ဒီလူလူမထောက်ခံတဲ့အတိုက်ခံပါတီမဟုတ်ပါဘူးအဲ့တော့ NLD က liberalization လို့ပြောတဲ့အဖွင့်ကိစ္စကိုဆောင်ရွက်ဖို့အတွက်ကိုကလည်းတော်တော်အရေးကြီးတဲ့အခက်အခဲမှာရှိပါတယ်ဒါကဘာလို့ခြေဖြတ်တာလဲဆိုရင်ကျွန်တော်တို့ကဒီမိုကရေစီကိုသွားမယ်လို့တပ်တော်ခေါင်းဆောင်တွေကပြောနေတဲ့အချက်ကိုပြန်လည်ခြေဖြတ်ဖြစ်တာပ
ါမိညာဒီမှာအဲ့တော့သူတို့လို NLD ကိုခြေဖြတ်လိုက်တော့သူတို့အတိကကြောထောက်တော့ခံပြူထားတဲ့ပြည်ထောင်မျိုးပါတီကရောNLD နေရာမှာအစားထိုးပြီးတော့လူလူထောက်ခံမှုကိုပို့ပြီးရလာနိုင်တယ်လို့ညာသူတို့တွက်နေသလား
NLD နေရာမှာအစားထိုးလို့ဆိုတာမဖြစ်နိုင်ဘူးရှာ
လူလူထောက်ခံမှုကပို့ရလာ
လူလူရဲ့နှလုံးသားထဲမှာကဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီရှိပြီးသားဖြစ်တယ်။ဘာနဲ့မှအစားထိုးလို့မရနိုင်ဘူး။ဒါကြောင့်မို့လို့ရှာခုနပြောသလိုပေါ့နော်။သူတို့အချင်းချင်းကြားထဲမှာထင်အောင်မှုတစ်ခုဖန်တီးဖို့တော့ပဲဒါကဖြစ်မယ်တကယ်တမ်းကလည်းမဖြစ်ဘူးတမိုင်းမှလည်းရှိခဲ့မသလပါတီပြီးသွားတယ်မျိုးသားပြုံစီဖွဲ့ချုပ်မဲရကလူညာတလောက်ပဲဒီတိုင်းမရ2017ဒီတိုင်းမရတယ်2015ဒီတိုင်းမရတယ်2020ဒီတိုင်းမရတမိုင်းနှစ်ကာလအရှိကြီးမှပြတ်တာခဲ့ပြီဒါကိုမျက်ပယ်ပြူတာကမိုက်မဲတာကလွဲပြီးကျန်တာဘာမှမချက်နိုင်
NLD ကိုဖျက်သိမ်းနေဆိုရင်တော့ NLD ဆိုတဲ့နာမည်ကတော့ပြတ်သွားမှာပေါ့လေသို့သော် NLD ကိုထောက်ခံတဲ့အင်အားစုဒီမိုကရေစီလိုလားတဲ့အင်အားစုတွေရဲ့ယက်တီမှုကဘယ်လိုဆက်လက်ပြီးတော့ဖြစ်လာမလဲရောဆရာအစားထိုးတဲ့အင်အားစုတစ်ခုခုအဖွဲ့အစည်းတစ်ခုခုဒါ Institute တစ်ခုခုပေါ်ပြန်လည်ပေါ်ထွန်းနိုင်မယ်လို့ခန့်မှန်းနိုင်ပါသလား
ဆရာ Institute တစ်ခုအစ်စ်လည်းပေါ်ကြမလို့ဘာလို့ NLD ဆိုတာရှိသူတွေရဲ့ရင်ထဲမှာရှိပြီးသားဖြစ်တဲ့တကြောင်ဥပဒေအကြောင်းအရအာဏာရဖျက်သိမ်းလိုက်တဲ့အတွက်ကြောင့်ပျောက်သွားတာပဲရှိနေရှိနိုင်တယ်။အခွင့်အာဏာနဲ့ရှင်နေပြီးတာနဲ့ပြန်ပြီးပေါ်လာမှာပဲ။ဒါမှမဟုတ်ရင်ပြက်ချင်မှလည်းပြက်မယ်။မြေအောက်လုပ်ငန်းတွေကိုဆောင်ရွက်တာလည်းဖြစ်ချင်းဖြစ်မယ်။နော်။အဲ့တော့ရေဘူးကအားဖြင့်တော့ပျောက်မသွားဘူး။ဒါပေမဲ့လက်တွေ့လုပ်ငန်းတွေကိုလုပ်တဲ့အခါမှာတော့ဖျက်ခဲနေအများကြီးရှိလာနိုင်ရင်နော်။ဒါမျိုးအတွေ့အကြုံတွေကိုအာဖရိကမှာ ANC ကလက်နက်တော်လိုင်းလုပ်မယ်ဆိုတဲ့အခါကျတော့အဲ့ဒီအခက်အခဲတွေကိုကြိုတင်မြုံမှန်းပြီးတော့ Mandela Plan ဆိုတဲ့ Mandela စီမံကိန်းကိုချခဲ့တယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းမိမိရဲ့ပါတီဝင်တွေနော်ဘလို့ခွဲဖြန့်မလဲ။အမျိုးသားညီညွတ်ရေးဘလို့ဆက်ထိန်မလဲ။ဥပမာအချင်းအဲ့ဒီစီမံကိန်းမရှိတဲ့အတွက်ကြောင့်မို့လို့နော်ရွေးကောက်ပွဲဝင်မဲ့ line ကကျွန်တော်တို့ရဲ့ညံသူဖြစ်သွားတယ်။နော်အရက်ပဲအဖွဲ့စည်းတွေဥပဒေပင်မှာဆက်လက်ဆောင်ရွက်မဲ့လူတွေကလည်းကျွန်တော်တို့ရဲ့ညံသူတွေဖြစ်သွား and plan ရလောက်ပဲဆိုလို့ရှိရင်တော့အဲ့ဒါဒီအကုန်လုံးကရတူမဟုတ်ဘူးကျွန်တော်တို့ရဲ့မဟာမိတ်တွေပဲ။ဘာကြောင့်လဲ။တိုက်ပွဲပုံစံပေါ်တဲ့အတွက်ကြောင့်ရွေးကောက်ပွဲလုပ်ရင်လည်းရွေးကောက်ပွဲဝင်တဲ့အဖွဲ့ကိုသက်သက်ဖွဲ့ထုတ်ထားတယ်။တော့ ANC ကနေမှာဆိုတော့ဒီလိုစီမံကိန်းတွေကိုဆောင်ရွက်နိုင်မယ်ဆိုရင်ဆရာပြောသလိုအားနည်းမသွားနိုင်ဘူး။အားနည်းသွားတာကအဲဒီလိုစီမံကိန်းမရှိလို့အဲ့ဒါကအကြီးအမားဆုံးသောအတိုက်ခံတွေရဲ့အားနည်းချက်ပဲ။
အဲ့တော့NLD ဟာမြေအောက်ပုံစံဖြစ်သွားတယ်ဒီနေ့အချင်းလက်နက်ကင်တဲ့ပုံစံမျိုးအထိဖြစ်သွားနိုင်တယ်ဆိုရင်ဒေါန်ဆန်းစုကြည်ရဲ့အကြမ်းဖက်တဲ့
လက်နက်ကင်တယ်လို့ကျွန်တော်တို့ပြောတဲ့
ဟာကအန်အယ်ဒီရဲ့မူဝါဒမဟုတ်အဲ့ဒီကလည်းတိုင်းလာအန်အယ်ဒီကနေခွဲထွက်သွားတဲ့အဖွဲ့တစ်ဖက်လို့ပြောလို့ရအန်အယ်ဒီကအကြမ်းဖက်လမ်းတွေကိုပဲတော်စားသူကြဆက်လက်ဆွဲကြိုက်မယ်လို့ကျွန်တော်ကတော့ဒီလိုပဲယုံကြည်တယ်။ဆက်လက်ကြိုက်သွားတဲ့လူနဲ့ပဋိပက္ခဖြစ်စရာမလိုဘူးရှာ။ဟုတ်ကဲ့မြေအောက်ပုံစံမျိုးဖြစ်သွားနိုင်တဲ့ယူကြီးပုံစံမျိုးဖြစ်သွားနိုင်တဲ့ဆိုရင
အဲ့ဒီလိုဖြစ်သွားတဲ့အတွက်ကြောင့်မို့လို့လက်နက်ကိုက်ဒေါ်လာရေးကိုသွားတယ်လို့အထိပ္ပယ်မထားဘူ
း။ Okay ဆိုတော့အဲ့ဒီတိတ်တိတ်ဖွဲ့စည်းထားသောပါတီဒီတိုက်ပွဲကိုဘယ်လိုဖော်ဆောင်လဲ။ရွေးကောက်ပွဲလည်းဝင်ခွင့်ရှိမှာမဟုတ်ဘူး
။ဟုတ်တယ်။ဒါကြောင့်မို့ရွေးကောက်ပွဲဝင်ခွင့်ရှိတဲ့ပါတီတစ်ခုကိုခွဲပြီးထူထောင်တယ်မန်ဒဲလာတို့ကအန်ဂျီအိုစီထဲမှာမိမိရဲ့ပါတီဝင်တွေကိုဖျက်ချလိုက်တယ်။အလုံးသမားသမဂ္ဂတွေ၊လယ်သမားသမဂ္ဂတွေ၊သမဂ္ဂပေါင်းစုံထဲမှာ NLD ပါတီဝင်တွေအများကြီးဖျက်ချလိုက်တယ်။ဆိုလိုတာကတိုက်ပွဲပုံစံတစ်ခုလည်းမဟုတ်တော့ဘူး။ဥရိပင်းတိုက်ပွဲရှိမယ်၊ဥရိပတိုက်ပွဲရှိမယ်၊လက်နက်ကိုက်တိုက်ပွဲရှိ။အဲ့ဒီဟာသုံးခုစလုံးဒီမဟာမိတ်ကြီးပဲဖြစ်။ခုလိုမဖက်နိုင်ဘူးဆိုရင်အချင်းချင်းကရွေးကောက်ပွဲဝင်သွားတဲ့သူကရန်သူဖြစ်လာ။လက်နက်ကိုက်တိုက်ပွဲဝင်သွားတဲ့သူကလည်းရန်သူဖြစ်လာ။ကိုယ်တည်းလမ်းစိမတူလို့ဆိုမဟုတ်ဘူး။အဲ့တော့ကျွန်တော်တို့လိုနေတာကမန်ဒဲလာပလန်လို့စီမံကိန်းကြီးအကုန်လုံးလွှမ်းခြုံထားတဲ့စစ်အာဏာရှင်စနစ်ဆန့်ကျင်ရေးကိုဥတည်တဲ့စီမံကိန်းကြီးတစ်ခုလုံးဖြစ်တဲ့အဲ့ဒီတက်မှာရွေးကောက်ပွဲဝင်တာလည်းပါကောင်းပါနိုင်တယ
်ကျွန်တော်တို့အခုပြောနေရတာကရွေးကောက်ပွဲတကယ်ဖြစ်လာမယ်ဆိုတော့ scenario ကိုဥတည်ပြီးပြောနေရတာအဲ့တော့ရွေးကောက်ပွဲနှိမ့်ရင်တို့ကဒါလူလူဆန္ဒခံယူပွဲတို့ဘာလို့လဲပြောနေတာတနေ့ကြားလာရပြန်ပြီအဲ့ဒီဟာကဟောဥပြီးတော့မှသူတို့ထင်သလိုလုပ်လို့ရတဲ့အခြေအနေလို့ဆိုနိုင်မယ်ထင်တယ် referendum လုပ်တယ်ဆိုတာကတော့ရွေးကောက်ပွဲတဲ့သူတို့မလင်းတပတ်လုပ်ရတာပူလွယ်ကူတဲ့ကိစ္စလို့ဖြစ်နေတာပေါ့မြန်မာနိုင်ငံမှာ recent history မှာကြသိခင်ဖြစ်ခဲ့တာကြည့်ရင
်လူကလည်းတရားမဝင်တော့အစိုးရတရားဖြစ်တဲ့တောင်တရားဝင်မှုကိုရဖို့အတွက်ပြန်ရှာပါပဲရေပူးရအဖြစ်တော့လူတို့ထောက်ခံတဲ့လူတို့ရဲ့မဲအများစုရတယ
်
အဲ့ဒီလိုပုံစံရအောင်အ ਨੇ ဆုံးဆန်းဆောင်မှုသဘောရလေးဖြစ်အောင်လေဆောင်ရွက်ကြမှာပဲဒါကတပါတီအာဏာရှင်အဆက်ဆက်မှာကြိုးစားခဲ့တာတွေလေအဲ့တော့အဲ့ဒီလိုနီလာဟောင်းကြီးတွေနဲ့ပြန်ပြီးရဖို့သူကြိုးစားလိုက်တယ်သို့တော့ဒါကတိုက်ပြီးအတွက်အဖြစ်ဖြစ်မှာမဟုတ်ဘူးဒါကြောင့်ပြဿနာဖြေရှင်းရမရဘူ
းဟုတ်ကဲ့နောက်ဆုံး
ဆက်ပြီးသွားမလဲဆိုတာကိုတွေ့ဆုံဆွေးနွေးအဖြစ်ရှာတဲ့နေ့အဲ့ဒီခါမှာလဲပဲအင်အားစုဘုံမှာကျွန်တော်တို့ကခြံထားလို့မရဘူးတိုင်းသားလက်နက်ကအင်အားစုတွေရှိတယ်နော်အခုနော်ဒီမိုကရေစီအင်အားစုတွေရှိတယ် NLD နဲ့ဒီမိုကရေစီအင်အားစုတွေရှိတယ်တပ်မတော်ရှိတယ်ဒီအခြေခံသုံးခုကပြန်ပြီးတော့တိုင်းပြည်အတွက်အေးအေးဆေးဆေးပြန်ထိုင်ပြီးစဉ်းစားဖို့တော့လိုတယ
်ဟုတ်ပြီကျွန်တော်လည်းအဲ့ဒါကိုမေ့ချင်တာနောက်ဆုံးဘယ်လိုထွက်ပေါက်ဆရာရမလဲဆိုတာ
ဒါကရွှေပြည်တရားဟောတယ်လို့တော့လူတွေကဝေဖန်ကောင်းဝေဖန်နိုင်တယ်နိုင်ငံရေးဆိုတာဒါပါပဲ
နာသိစစ်ကောင်စီကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ကိုတကယ်လို့ဖျက်သိမ်းလာခဲ့တယ်ဆိုရင်မြန်မာနိုင်ငံရဲ့အခင်းအကျင်းကဘလို့များဖြစ်သွားနိုင်ပါသလဲဆိုတာကို VOA မြန်မာပိုင်းရဲ့ Editor ဦးကျော်စန္ဒာနဲ့မြန်မာရေးသုံးသပ်သူဒေါက်တာတင်မောင်တန်းတို့ဆွေးနွေးသုံးသပ်ထားတဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့သောရရှင်နေအနေနဲ့ဝေဖန်ကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ကျမတို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။ VOA American အသံရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဗုဒ္ဓဖူးညရဲ့အပတ်စဉ်ကတစ်ခုဖြစ်တဲ့အားကစားခန္ဓာကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်ရဲ့အားကစားခန္ဓာမှာတော့ပေါ်တူဂီတိုက်စစ်မှု Manchester United ကခရစ်စတိုရာနိုရော်နယ်ဒိုကိုပြန်ပြီးတော့ခေါ်လိုက်တာနဲ့ပတ်သက်ပြီးတော့ဒီပေါ်မှာအားကစားနည်းပြတွေအပါအဝင်အားကစားလောကတွေကသဘောထားတွေကိုကိုရနိုင်ကစူးစီးတင်ပြထားတဲ့အားကစားခန္ဓာနားဆင်ရအောင်ပါ။
Manchester United အသင်းကတော့ Portuguese တိုက်စစ်မှု Cristiano Ronaldo ကိုပြန်ခေါ်လိုက်ပြီဖြစ်ပါတယ်။ဒါဟာ Man U အတွက်တော့ Ronaldo ကိုဒုတိယအကြိမ်ခေါ်လိုက်တာပါ။ Ronaldo ဟာ Juventus ကနေထွက်ပြီးတော့ Man City ကိုရောက်မယ်လို့သတင်းတွေအတော်လေးထွက်နေပြီးမှနောက်ဆုံးက Man U ကဖျက်ပြီးတော့ခေါ်လိုက်တာပါ။ဒီလိုခေါ်နိုင်ဖို့အတွက်အသင်းတာဝန်ရှိသူတွေရောကစားသမားဟောင်းတွေရောပါဝင်ခဲ့ကြသလို
မန်ယူနီးပြားဟောင်းဂျီဖာဂူဆန်ကိုယ်တိုင်လည်းဖုန်းနဲ့စကားပြောပြီးပါဝင်ခဲ့တယ်လို့သိရပါတယ်။ပြောင်းရွှေ့ခြင်းဖြစ်တဲ့ပေါင်း12တန်းကနေ18တန်းလောက်အထိပေးရပြီးတော့အဲ့လိုခေါ်နိုင်လိုက်တဲ့အတွက်အပျော်ဆုံးကတော့မန်ချက်စတာယူနိုက်တက်ပရိသတ်တွေဖြစ်ပါတယ
်။ Amazing mate.Honestly, I think if you go back 24 hours,
a lot of fans would have fallen. Man, time to go in. Man, you pick that room, yeah, to Man City, to Abbey, where Tinijara. To Eddie Gum, to Adam Mulu, where Sid Pinida. Time met to Lame, Sore, Drainle, Jalayo, Longa Gum, Yuna, and Pitware.
Well, I'm not going to lie. Man City this morning, I was a bit angry.
To Nogara, Manjama, online Madrini, Pabi, Man City go, Piaume, Sore, Drainjau, Nene, Dota Pimide. Piro to Man Yugo, Lame, Soro, Jean, and Wadore.
Man Unibia, Solskjaer, Ronaldo go, call it, and a better be.
Then, of course, he's not signed to.
Hugo
Kora,
Janko Martanga, Hugo Kora, Tijavari.
He's going to make us a better team, of course.
Hugo, General Dingo, Bobido, Gaune, Atempia, Lodomava.
So, Ronaldo go, call nine light, and a better be up, Bolon, Janian, Duri, Mingayo, Balu, Shibazle.Real Madrid နီးပြားကာလိုအန်ချယ်လော့တီကတော့ရော်နယ်ဒိုမန်ယူပြန်ပြောင်းသွားတာဟာမန်ယူအတွက်ကောင်းတယ်ဆိုပြီးတော့ပြောလိုက်ပါတယ်
။ဟာ၊ la llegada de Cristiano Ronaldo creo que es un buen asunto. Cristiano Ronaldo
Cristiano Ronaldo မန်ယူရောက်သွားတာကောင်းတယ်လို့ကျွန်တော်ထင်ပါတယ်။ Ronaldo ကလည်းသူ့ကိုချစ်တဲ့အသင်းကိုပြောင်းသွားတာဖြစ်ပြီးတော့သူလည်းအဲ့ဒီမှာအချိန်ကြာကြီးအကောင်းဆုံးကစားနိုင်ခဲ့တယ်။ပြီးတော့ဒါကမန်ယူအတွက်လည်းအရန်ကောင်းတယ်လို့ထင်ပါတယ်။Ronaldo မန်ယူမှာအကောင်းဆုံးခြေစွမ်းပြနိုင်ပါစေလို့လဲဆုတောင်းပါတယ်။ပြီးတော့အမှန်တမ်းပြောရင်မန်ယူအသင်းဟာအင်္ဂလန်မှာကျွန်တော်ကြိုက်တဲ့အသင်းမှာ
Ronaldo ကို Real အသင်းမှာနီးပြလုတ်ခဲ့မှုတဲ့လက်ရှိ Roma နီးပြ Jose Mourinho ကတော့
Che dico e mi sembra base
ခုပြောချင်တာက Juventus အတွက်ရော Ronaldo အတွက်ရော Manchester United အတွက်ပါချိန်တတ်တယ်ဆိုရင်ဒါကအကောင်းဆုံးပဲRonaldo နဲ့ပတ်သက်ပြီးတော့ဘာမှပြောစရာမလိုပါဘူး။လွန်ခဲ့တဲ့နှစ်20အတွင်းဂိုးတွေအများကြီးတွေ့ပြီးသမိုင်းမတိုင်နေစိုက်ထူခဲ့တဲ့ကစားသမားတယောက်အတွက်ဘာမှထပ်ပြီးပြောနေစရာမလိုပါဘူး
။ Credo che non bisogna.
Ronaldo ဟာကမ္ဘာအကောင်းဆုံးလူတွေကတယောက်ဆိုပေမဲ့အသက်36နှစ်ကျော်ပြီဖြစ်တာကြောင့်ဝေဖန်သူတွေကတော့အရင်လိုခြေစွမ်းပြပြီးအသင်းကိုအောင်မြင်မှုတွေယူနိုင်ပါမလားဆိုပြီးတော့သံသယရှိနေကြပါတယ်။သူတို့မန်ယူကရိုနောဒိုကိုခေါ်လိုက်တာနဲ့ပတ်သက်ပြီးအားကားကလောင်ရှင်ကိုဇော်မျိုးတန်ရဲ့အမြင်ကရောဘယ်လိုပါလဲ
ရိုနယ်ဒိုကိုခေါ်လိုက်တာဘလော့ဘီလုပ်ဖြစ်နေတော့ဆိုပထမဆုံးသူ့သက်ပေါ်ရအသူ့သက်ကအသက်ကလူပဲ36လို့ရှိပုံတန်နဲ့တက်တန်းရတယ်တကယ်ကိုပထမဦးစားပေးပါဘာလဲဦးစားပေးပါအသင်းကိုရောက်တိုင်းရောက်တယ်ပါသူကပထမဦးစားပေးကတာရတယ်ပြီးတော့အင်တိုက်အားရကတာကြီးရတယ်ဒါမက်ဆီလိုကသားသမားမျိုးနဲ့ရှိရင်တော့သူ့ရဲ့ပေါ်ကတော့ပူပြီးတော့ညားတယ်ပေါ့ဗျာသူ့ရဲ့အတုံးပြူခဲ့တဲ့စွမ်းအင်နဲ့အသက်မြင့်တာရဒီဘယ်လိုပြန်ရောက်တဲ့အချိန်မှာအမြင်ကလည်းအပြည့်ဝအသုံးချနိုင်ပါတော့တော်တော်လေးစဉ်းစားရမယ့်ချက်ပေါ့နောက်တစ်ခုကလက်ရှိလာယူပါရှိနေတဲ့ကသားသမားတွေနဲ့ပူနဲ့ကြားမှာအဝင်မှုရှိပါမလားပေါ့အဝင်မှုရှိပါမလားဆိုတာဟိုတိတဲ့အတိုင်းလေဒီကူကဒီအသေးသေးရောက်လို့ရှိရင်သူသားလေးနံပါတ်1ဦးသားပြသားသမားဖြစ်နေတာဟိုချက်ချင်းစွမ်းနဲ့ခြေပန်းထိုက်တယ်မှုမရှိဘူးသားပြောလည်းရှိပါတယ်သူတော့လည်းပဲသူ့အသက်အရွယ်နဲ့သူ့နေထားရဒါကတော့သူဒီစိမ်းမှာသူပထမဦးသားပြကသားသမားဟိုအရင်လိုခြေသွားမျိုးအရင်လိုပထမဦးသားပြကသားသမားမျိုးဖြစ်လာမှုတက်ခဲတယ်ဆိုတော့ဒီသဘောပေါက်ဖို့တော့လူတာပေါ့ဗျာအဲ့လိုမှမဟုတ်လို့ရှိရင်တော့အတင်းထဲမှာလက်ရှိရှိရင်းသားကသမားတွေနဲ့သူနဲ့အကြောင်းမှာနည်းနည်းလေးအဆင်မပြေတာဖြစ်လာနိုင်တယ်လို့ကျွန်တော်တော့အဲ့လိုပဲသုံးသပ်ပါတယ
်။ကောင်းတဲ့ဘက်ကကြည့်မယ်ဆိုရင်ရောမရှိနိုင်ဘူးလေ
။ကောင်းတဲ့ဘက်ကကြည့်မယ်ဆိုရင်တော့တန်တဲ့ကသမားတွေနဲ့သူနဲ့အကြောင်းမှာအဝင်ဝင်ကြဖြစ်ပြီးတော့သူရဲ့ဥတော်နိုင်မှုကိုအတိအမှတ်ပြုမယ်ဆိုလို့ရှိရင်တော့တော်လေးကောင်းပါတော့။နောက်တစ်ခုကသူရဲ့ဆန်းဆော်ရေးပေါ့ဥမာဗျာ။မယူမှာအခုလိုရှိရင်ကောင်းတိုက်ပြီးဘိုးသွင်းနိုင်တဲ့ကစားသမားတော်တော်နည်းတယ်။ Ronaldo သူကတည်းကတည်းကကောင်းတိုက်ဘိုးသွင်းဆိုင်ရာတော်တော်ကောင်းတာပေါ့။နောက်တစ်ခုကမယူမှာအခုဖြတ်တင်ဘောတွေကနေလို့ဆိုရင်ဘိုးသွင်းနိုင်မှုကလည်းဘိုးအရင်မယူသွင်းနေတဲ့ဆိုင်လို့စားလို့ရှိရင်ဖြတ်တင်ဘောတွေကနေပြီးတော့ဘိုးသွင်းနိုင်မှုကနည်းတဲ့အနေဒါပေါ့။ဒီလိုနေတာမျိုးက Ronaldo ရောက်လာတဲ့အတွက်ကြောင့်ဖြတ်တင်ဘောတွေကနေပြီးတော့ဘိုးသွင်းနိုင်မှုတွေပိုလာနိုင်တယ်ဗျာ။နောက်တစ်ခုကအလွတ်တကျဘောတွေကနေပြီးတော့ဘိုးသွင်းနိုင်မှုတွေပိုလာတယ်။ဒီဆက်တွေကတော့မယူအတွက်အားသာချက်ပြီးပေါ့။အဓိကကတော့ သူ့ရဲ့တခွက်ကောင်းမှုတခွက်ကောင်းဒီကနေပြီးတော့မန်ယူသိန်းကိုဒီပူရလာနိုင်တဲ့အနေအထားမျိုးရှိရဲ့အဲ့လိုပဲပုံစံပါတယ်
ဆိုတော့အခုရိုနောဒိုခေါ်လိုက်တော့မန်ယူပရိသတ်တွေတော်များများလည်းစိတ်လှုပ်ရှားနေကြတယ်အဲဒီပေါ်မှာလည်းတော်တော်လေးမျောလင့်နေကြတယ်ဆိုတော့မန်ချက်စတာယူနိုက်တက်အနေနဲ့ဒီနေ့ဘောလုံးရာသီမှာရောအာချန်ပီယံဖြစ်နိုင်တဲ့အလားအလာဘလောက်ရှိနိုင်တယ်လို့ပြောနိုင်မလဲ
အခုလက်ရှိအနေသားကတော့အမှန်တကယ်ကတော့ရိုနယ်ဒိုမပါတော့မှပဲမန်ယူသင်းကဒီချန်ပီယံအတွက်ကိုစိန်ပေါ်တိုင်းနဲ့ဟိုခြေသားမျိုးရှိနေပါပြီခြေသားမျိုးရှိနေပြီကဟိုအပေးကြီးကိုချိန်ဆတဲ့လူတွေလူငယ်လေးတွေနဲ့ဟိုပေါ်လေးဟိုကစားရပါကြတော့အဆင်ပြေနေတာဒီနိုင်တာမနိုင်တာတော့တစ်ပိုင်းပါလေဟိုအခုဆိုရင်လည်းအဝေးဝန်း၂၉ပွဲဆက်ဒီပါတော့ပါပဲဟိုပရှုံးတဲ့စံကြီးမျိုးပါတော့တင်လာတာပါဆိုတော့ဒီအနေသားကတော်တော်လေးကောင်းနေပါပြီ။ရော်နယ်ဒိုရောက်လာတဲ့အတွက်ကြောင့်ဟိုပုံကောင်းသွားမဲ့အနေသားယူစ်တာရှိတာသိတာပါလေ။ဒါပေမဲ့တစ်ဖက်မှာလည်းချယ်ဆီလိုမန်စီးတီးလိုပေါ့အဓိကတော့လီဗာပူးကတော့ဟိုဒီတစ်ပေါ်လို့ရတယ်ချန်ပီယံဖြစ်ဖို့ကသိမ့်မလွယ်ပါဘူး။အဓိကတော့သူတို့နှစ်သင်းလုံးပဲပြန်ရမှာပါ။သူတို့သုံးသင်းလုံးရဲ့ချန်ပီယံဖြစ်နိုင်ကြတော့ဒီနှစ်ပေါ်လို့ရလိမ့်မှာ။စားတူတော့ရှိနေတယ်အဲ့လိုပဲကျွန်တော်လည်းအဲ့လိုပုံမှန်ချင်ပါလေ။
အသောကလောင်ရှင်ကိုဇော်မျိုးတန်ပြောသွားတာပါဆိုတော့ရိုနောဒိုအနေနဲ့အချိန်ကလိုမျိုးမန်ချက်စတာယူနိုက်တက်ကိုအောင်မြင်မှုတွေရအောင်ဘလောက်ထိဆက်ပြီးတော့ဆွမ်းဆောင်နိုင်မလဲဆိုတာကတော့စောင့်ကြည့်သွားမှာဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အသောကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
ကိုရနိုင်တင်ဆက်ခဲ့တဲ့အကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဗုဒ္ဓဘူးညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ VOA American တန်ရဲ့ဗုဒ္ဓဘူးညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေလှိုင်းဒိုမီတာ31 32 52တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပြီးတော့ VOA မြန်မာပိုင်းရဲ့ YouTube website နဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေရုပ်သံကပါနေလဲဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင် VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့တော်ရရှင်နေအနေနဲ့ဝေဖန်အကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်ကျမတို့ VOA မြန်မာပိုင်းရဲ့ email လိပ်စာ bamis@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ပြောပြပေးပါရှင
်။အနောက်နိုင်ငံကစစ်ဘက်တပ်ဖွဲ့ဝင်တွေရုတ်သိမ်းသွားပြီးတဲ့နောက်အာဖဂန်နစ္စတန်နိုင်ငံကိုအုပ်ချုပ်နေတဲ့တာလီဘန်တို့ကအစ္စလာမစ်အစွန်းရောက် IS တပ်ဖွဲ့တွေကိုအနိုင်ယူနိုင်မယ်ဆိုတာယုံကြည်တယ်လို့တာလီဘန်တပ်မတွေကပြောပါတယ်။အဂုလာကုံမိုင်လောက်ကအမေရိကန်တပ်ဖွဲ့ဝင်73ဦးနဲ့အာဖဂန်ပြည်သူ190ထက်မနည်းတိုက်ဆုံခဲ့ရတဲ့ခဘူးလေစိတ်အသေးခံဘုံခွဲတက်ခဲမှုကိုသူတို့လက်ချက်ဖြင့် IS တို့ကပြောထားတာပါ။တာလီဘန်တွေနဲ့ IS တို့ကြားခဘူးမြို့အနောက်ပိုင်းမှာပြီးခဲ့တဲ့တစ်ပတ်ကထိတိုက်တွေ့ခဲ့ကြပါသေးတယ်။အနောက်နိုင်ငံတပ်ဖွဲ့တွေအာဖဂန်ကနေထွက်သွားအောင်လုပ်နိုင်ခဲ့တယ်လို့ပဲပြန်ဖက် IS တပ်ဖွဲ့တွေကိုချင်းမုံနိုင်မယ်လို့တာလီဘန်တပ်မှုတယောက်ကသတင်းထောက်တွေကိုပြောပါရယ်။ISK လို့လည်းသိကြတဲ့ IS အစွန်ရောက်တပ်ဖွဲ့တွေနဲ့တာလီဘန်တို့ကြားထိုက်တိုက်တွေ့မှုတွေပြင်းထန်လာနိုင်တယ်လို့လည်းကြွမ်းကျင်သူတချို့ကခန့်မှန်းနေကြပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဈေးဝယ်ကုန်တိုက်တွေစာသင်ကျောင်းတွေနဲ့စားသောက်ဆိုင်တွေဒီကနေ့ပဲပြန်ဖွင့်ပါတယ်။ဒါကြောင့်လဲကာယောဂဆိုင်ရာတင်းချက်တဲ့ကန့်သတ်ချက်တွေ3လနေပါချမှတ်ထားရကအခုတော့အခြေအနေတွေပုံမှန်လို့ပြန်ဖြစ်လာပါတယ်။ပိုကူးဆက်နိုင်ခြင်းများတဲ့ပြည်내29ခုကအလပင်ဆိုင်တွေ၊စပင်ညက်ဆိုင်တွေနဲ့အနိုင်ခန်းတွေအပြင်အားကစားကွင်းတွေကိုပါပြန်ပြီးတော့ဖွင့်ပြုလိုက်တာပါ။ COVID-19 ကာယောဂကာကွယ်ထိန်းချုပ်ရေးအဖွဲ့ကဩဂုတ်လ29ရက်နေ့မှာထုတ်ပြန်လိုက်တဲ့ကြေညာချက်အရစားသောက်ဆိုင်တွေမှာလည်းလူအကန့်အသတ်နဲ့စပွင့်ရောက်စားသုံးခွင့်ပြုလိုက်ပါတယ်။စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ကလည်းသူတို့ဝန်ထမ်းတွေကိုကာကွယ်ဆေးအပြည့်ထိုးပေးဖို့နဲ့ပုံမှန်ပိုးစစ်တာတွေလုပ်ဖို့တိုက်တွန်းထားပါတယ်။ပိုးမရှိကြောင်းဆေးစစ်ချက်ပြနိုင်သူတွေဒါမှမဟုတ်ကာကွယ်ဆေးထိုးပြီးကြောင်းတက်တယ်ပြနိုင်သူတွေကိုပဲဆက်ဝင်ခွင့်ပြုဖို့လည်းအကြံပေးထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရူဂျာဒုက္ခသည်တွေနေရပြန်ပို့ရေးကိစ္စရှေ့တိုးဆောင်ရွက်နိုင်အောင်မြန်မာနိုင်ငံကိုဖိအားပေးဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံအကြီးအကဲကိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဒေါက်တာအဗ်ဒူမိုမန်ကတိုက်တွန်းခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနကပြောပါရယ်အာရှပစိဖိတ်ဒေသတွင်အခြေအနေတွေကိုသုံးသပ်ဆွေးနွေးတဲ့လေးရက်ကြာညီလာခံတက်ရောက်ရင်းနဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရောက်နေတဲ့ဘင်္ဂလားဒေ့ရှ်ပြည်နယ်ငယ်ချားဝန်ကြီးမိုမန်ကဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ညွှန်ကြားရေးမှူးချုပ်ဖိလစ်ပိုဂရန်နီနဲ့ညီလာခံဖက်အပြင်ဖက်ဘေဘာမှာတွေ့ဆုံချိန်အတွင်းရိုဟင်ဂျာအရေးဆွေးနွေးပြောဆိုခဲ့တာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနကကြေညာချက်မှာဖော်ပြထားပါတယ်။
2021ခုနှစ်စက်တင်ဘာလ1ရက်နေ့ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းကြေညာကိုနန်းလောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်တွေကိုတာဝန်ယူထုတ်လုပ်ပေးခဲ့တာကတော့အလိမ္မာဖြစ်ပါတယ်ရှင်။စပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ John Walker နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ကျွန်မတို့ခုထုတ်လွှင့်ပေးခဲ့တဲ့ဗုဒ္ဓဖူးညပိုင်းအတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်။
This program has come to you from the Voice of